Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသတော်ရှင်များခင်ဗျာ VOA American တန်ရဲ့2024ခုနှစ်နိုဝင်ဘာလ22ရက်တောက်ကြညာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ။လိုင်းလိုမီတာ1925နဲ့32နောက်လိုင်းလက်မီတာ190ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆွေးမြတ်ပါမှာ Trump အစိုးရတက်တက်လာရင်နိုင်ငံတော်ရှေ့နေချုပ်တာဝန်ပေးဖို့အတွက် Florida ပြည်နယ်ရှေ့နေချုပ်ဟောင်းကိုရွေးကောက်ခံသမ္မတ Trump ကရွေးချယ်ထားပါတယ်မြန်မာနိုင်ငံရှေ့မြောက်ပိုင်းမှာအခြေစိုက်ပြီးတော့မှဒီ online ငွေလိမ်လုပ်ငန်းတွေလုပ်နေတဲ့ကြားဖြတ်နေရအားလုံးကိုရှင်းလိုက်ပြီးလို့ဒီအစိုးရကပြောကြားလိုက်ပါတယ်လောင်းနိုင်ငံမှာတော့ဒီအရက်ကြောင့်တည်ဆုံသူတွေရှိနေချိန်မှာပဲအမေရိကန်နိုင်ငံသားတွေအရက်တောက်ရင်တတိထားဖို့အမေရိကန်အစိုးရကတတိပေးလိုက်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမဆူမြမရေအခုလိုသတင်းတွေအပီမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စစ်ရှောင်တောင်းချီရှိတဲ့တနင်္သာရီဘက်ကုံစီပို့ဆောင်ခွေစစ်ကောင်စီကန့်တက်လိုက်လို့ကုံစီနှုတ်တက်ပြီးနောက်ဆက်တွဲဖြစ်လာတာကိုဒေသခံက
ဒီတဲ့ဆင်စည်းကိုသူတို့မအလုံးရှိတော့အမီမလိုက်နိုင်ဘူးအမီမလိုက်နေတော့သူတို့အလလုကြရလေပေါ်လို့တော့စစ်တက်ကလေအရက်သားဒီသူမတတိယနဲ့ဒုံးနဲ့ပတ်ပြီးမလဲနေချင်းနဲ့တခါပြတော့အရက်သားထဲကတယောက်ကဆုံးသွားတဲ့ခလိတယောက်ဆုံးသွားတဲ့
နောက်ချင်းစကိုင်းနဲ့ရှမ်းမြောက်မှာလဲ73စီစီနှုံးတွေမြင့်တက်ကုန်ပါလေဒါအပြင်အထွက်နှုံးကျသွားလို့စပါးတူလောင်မှုကိုစစ်ကောင်စီကကန့်တက်လိုက်ပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကန္တာနောက်သုဒ္ဓဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာ Trump အစိုးရသက်တက်လာတဲ့အခါနိုင်ငံတော်ရှေ့နေချုပ်တာဝန်ကိုထမ်းဆောင်ဖို့အတွက် Florida ပြည်နယ်ရှေ့နေချုပ်ဟောင်း Pam Bondi ကိုဒီရွေးကောက်ခံသမ္မတ Donald Trump ကရွေးချယ်ထားပါတယ်။ပထမဆုံးကရွေးချယ်ထားတဲ့ Republican လွှတ်တော်အမတ်ဟောင်း Matt Gaetz ကသူဒီတာဝန်မယူတော့ဘူးလို့ကြားသားရင်းတွေကဒီ X လူမှုကွန်ရက်မှာကြေညာပြီးနိုင်ပိုင်းမှာပဲ Pam Bondi ကိုဒီရွေးချယ်ရထားတာဖြစ်တယ်လို့ကြေညာတာဖြစ်ပါတယ်။သူဟာဒီ Florida ပြည်နယ်ရဲ့ပထမဆုံးအမျိုးသမီးရှေ့နေဖြစ်ပြီးတော့အစိုးရရှိနေအဖြစ်လဲ16နှစ်တာဝန်ထမ်းခဲ့မှုတဲ့အတွေ့အကြုံရှိပါတယ်။ America First America သာပထမဆုံးတဲ့မူဝါဒရေးရာ Institute ရဲ့ဥက္ကဋ္ဌဖြစ်တယ်လို့ Trump ကိုနှစ်ပေါင်းများစွာထောက်ခံလက်တွဲလာသူတစ်ယောက်ဖြစ်ပါတယ်။ပထမတစ်ချိန် Trump သမ္မတတာဝန်ယူထားစဉ်ကာလမှာသူ့ကိုတရားစွဲတဲ့မတဲ့လွှတ်တော်မှာစစ်ဆေးစဉ်တုန်းက Trump ရဲ့ဥပဒေအကျိုးဆောင်အဖွဲ့ထဲမှာ Pam Bondi ပါပါတယ်။လွှတ်တော်အမတ်ဟောင်း Matt Gaetz ဟာအသက်မပြည့်သေးတဲ့မိန်းကလေးနဲ့လိမ်ဆက်ဆံမှုမူရစေတုံးမှုစတဲ့ဆွဆွဲချက်တွေကြောင့်အောက်လွှတ်တော်ကျင်းဝတ်ပိုင်းဆိုင်ရာကော်မတီမှာစုံစမ်းစစ်ဆေးခံခဲ့ရပါတယ်။သူ့ကိုပြည်ထောင်စုရှေ့နေချုပ်တာဝန်ပေးဖို့အရေးချင်းပြည့်မီရလားဆိုတော့မေးခွန်းထုတ်မှုတွေလွှတ်တော်အမတ်တွေကြားမှာရှိနေချိန်မှာပဲသူ့ကြောင့် Trump အစိုးရတဲ့အနောက်ရှက်ဖြစ်မှာမလိုလားဘူးဆိုပြီးတော့သူ့ကိုယ်တိုင်ပဲတာဝန်မယူတော့ဘူးလို့ကြေညာခဲ့တာဖြစ်ပါတယ်ရှင်။
ဒီနေ့ဟာကုညီကယ်ဆယ်ရေးလုပ်သားတွေအများဆုံးတည်ဆုံတဲ့နှစ်ဖြစ်သွားပြီးဂါဇာမှာအများဆုံးဖြစ်ခဲ့ရတယ်လို့ကုလကထုတ်ပြန်လိုက်ပါတယ်။2024ခုနှစ်ဟာမှတ်တမ်းစတင်ပြုစုတဲ့1998ခုနှစ်ကစလို့ကုညီကယ်ဆယ်ရေးဝန်ထမ်းတွေတည်ဆုံမှုအများဆုံးနှစ်ဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရုံးကဒီနေ့နိုဝင်ဘာ22ရက်နေ့မှာထုတ်ပြန်လိုက်ပြီးအများစုကဂါဇာပဋိပက္ခမှာတည်ဆုံကြတာလို့ပြောလိုက်ပါတယ်။အခု2024ခုနှစ်အတွင်းကုညီကယ်ဆယ်ရေးဝန်ထမ်း282ဦးတည်ဆုံခဲ့တယ်လို့ကုညီကယ်ဆယ်ရေးဝန်ထမ်းများဆိုင်ရာမှတ်တမ်းပြုစုရေးဌာနကပြောပါတယ်မနှစ်2023ခုနှစ်တုန်းကတော့280တည်ဆုံခဲ့တယ်လို့ဆိုပါတယ်အခုနှစ်အတွင်းသိမ်းပိုက်ခံထားရတဲ့ပါလက်စတိုင်းဒေသနဲ့ဂါဇာတို့မှာတင်188ဦးတည်ဆုံခဲ့တာကြောင့်ကုလသမဂ္ဂအတွက်တည်ဆုံမှုအများဆုံးနှစ်ဖြစ်တယ်လို့ပြောတာပါဆူဒန်နိုင်ငံမှာလည်း25ဦးတည်ဆုံခဲ့တယ်လို့ဆိုပါတယ်တည်ဆုံသူအများစုဟာကုလသမဂ္ဂကခံထားတဲ့ဌာနေဝန်တန်းတွေဖြစ်ပြီးနိုင်ငံတကာဝန်တန်း73ဦးသာပါဝင်တယ်လို့ဆိုပါတယ်။ကုညီကယ်ဆယ်ရေးဝန်တန်းတွေကိုနိုင်ငံတကာဥပဒေကကာကွယ်ပေးထားပေမဲ့နောက်မှာတိုင်းပြည်တွေတဲ့ကိုဝင်ရောက်လှုပ်ဆောင်ခွေပိတ်ပင်ခံရမှာဆိုတဲ့အတွက်ပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးရေးယူဖို့ခက်ခဲရှိတယ်လို့ဆိုပါတယ်။အခုလိုကြမ်းဖက်ခံရမှုတွေကဘလို့မှလက်ခံနိုင်စရာမရှိပဲကုလသမဂ္ဂရဲ့ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုနဲ့ရေးပေါ်ကုညီဌာနအကြီးအကဲTom Fletcher ကပြောပါတယ်ခင်ဗျာ
မြောက်ကိုရီးယားတွေ့ရုရှားကဒီရေနံလေရင်ဖြတ်ဒုံးနဲ့စီးပွားရေးဆိုင်ရာအကူအညီတွေပေးနေတယ်လို့တောင်ကိုရီးယားအစိုးရကပြောကြားလိုက်ပါတယ်။ယူကရိန်းပေါ်စစ်တိုက်ဖို့မြောက်ကိုရီးယားတပ်တွေကိုရုရှားကိုဆေးလွှတ်ပေးတဲ့အတွက်မြောက်ကိုရီးယားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကိုအဆင်ပြေဖို့ပစ္စည်းကိရိယာတွေလေရင်ဖြတ်ဒုံးတွေရုရှားဘက်ကပို့ပေးနေတယ်လို့သိရှိထားတဲ့အကြောင်းတောင်ကိုရီးယားနိုင်ငံလုံခြုံရေးဆိုင်ရာအကြံပေးရှင်ဝွန်စစ်ကပြောကြားပါတယ်။ဒီနှစ်စံပိုင်းကထောင်လိုင်းရဲ့ဂျိုရူလွှတ်တင်ဖို့မြောက်ကိုရီးယားရဲ့ဂျိုပန်းမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်သူတို့ရဲ့ဂျိုရူအစီအစဉ်ကိုပံ့ပိုးပေးဖို့စစ်ရေးနည်းပညာတွေလည်းရုရှားဘက်ကပေးနေပုံရတယ်လို့တောင်ကိုရီးယားဒီ SPS သတင်းဌာနနဲ့မေးမြန်းကမှသူကပြောကြားခဲ့တာပါစီးပွားရေးအတွက်ပုံစံမျိုးစုံနဲ့ရုရှားရဲ့ပံ့ပိုးမှုတွေလည်းမြောက်ကိုရီးယားဘက်ကရနေတယ်လို့မေးမြန်းကမှတောင်ကိုရီးယားလုံခြုံရေးအကြံပေးကပြောကြားခဲ့ပါတယ်တချိန်တည်းမှာပဲဒီ British အခြေစိုက် Open Source Center သုတေသနအဖွဲ့ကလည်းမြောက်ကိုရီးယားကိုရုရှားကရင်းနှံတွေတင်ပို့ပေးနေတယ်လို့ပြောကြားလိုက်ပါတယ်ဂျိုရူကရရှိတဲ့ပုံတွေအရပြီးခဲ့တဲ့၈လအတွင်းရုရှားရဲ့စိတ်ကန်းတွေမှာရှိတဲ့ရင်းနှံတင်ပို့တဲ့ဂိတ်တွေစီကိုမြောက်ကိုရီးယားရင်းနှံတင်တင်ပေါ်၁၂ဆင်းထက်မနည်းအချိန်ပေါင်း၄၃ချိန်တွားရောက်ခဲ့တယ်ဆိုတဲ့ BBC သတင်းဌာနရဲ့သတင်းကိုကိုးကားပြီးတော့ပြောကြားတာပါရုရှားကိုမြောက်ကိုရီးယားကစစ်သားတွေလက်နက်တွေပို့ပေးတဲ့အတွက်ရုရှားဘက်ကရင်းနှံတွေပြန်ပေးတာဖြစ်တယ်ဆိုတော့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေးဗစ်လမ်မီရဲ့အပြောကိုလည်းကိုးကားဖော်ပြထားပါတယ်
။အီရန်အနေနဲ့တော့ကုလဆုံးဖြတ်ချက်ကိုတံပြန်ပြီးအစစ်မြင့်နျူကလ িয়ার ဆက်သစ်ထပ်ဆောင်မယ်လို့ပြောလိုက်ပါတယ်။အီရန်ကပို့ပြီးအစစ်မြင့်တဲ့ centrifuge ကဘဟုခွာဆက်အသစ်တွေထပ်မံတည်ဆောက်သွားမယ်လို့ဒီနေ့နိုဝင်ဘာ22ရက်နေ့မှာကြေညာလိုက်တာပါ။ဒါဟာနျူကလ িয়ার ရေးကိစ္စမှာအီရန်ဘက်ကပူးပေါင်းဆောင်ရွက်မှုမရှိတဲ့အတွက်ရေးယူမှုတွေချမှတ်သွားမယ်လို့နိုင်ငံတကာလူမျိုးစွမ်းအေဂျင်စီ IAEA ကမနေ့နိုဝင်ဘာ21ရက်နေ့မှာဆုံးဖြတ်ချက်ချလိုက်တာကိုတုံ့ပြန်တဲ့အနေနဲ့အီရန်ကအခုလိုသူ့ရဲ့နျူကလ িয়ার တည်ဆောက်ရေးလုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်သွားမယ်အကြောင်းကြေညာလိုက်တာပါ။အစင်းမြင့်ထားတဲ့ဘူခွာဆက်မျိုးမျိုးကိုအသုံးပြုပြီးနျူကလ িয়ার ဆက်သတ်မှုအသစ်တွေထပ်မံပြုလုပ်တာအပါအဝင်ပုံမှန်ထိရောက်တဲ့ဆက်သတ်မှုတွေပြုလုပ်သွားမယ်လို့လည်းအီရန်နျူကလ িয়ার စွမ်းအင်ဌာနနဲ့နိုင်ငံခြားရေးဌာနတို့ကဒီနေ့မှပဲပူးတွဲကြေညာချက်ထုတ်လိုက်ပါတယ်။အဖွဲ့ဝင်35နိုင်ငံပါတယ်ကုလသမဂ္ဂလက်အောက်ခံ IAEA အဖွဲ့ကအီရန်အနေနဲ့သူတို့အမြန်ဆုံးပူးပေါင်းဆောင်ရွက်ပြီးအီရန်နျူကလ িয়ার ရေးတွစ်ဆုံစနစ်မှုတွေပြန်စတင်နိုင်ရေးအတွက်ရည်ရွယ်တဲ့ပြည့်ပြည့်စုံတဲ့စီရင်ခံစာကိုအမြန်ဆုံးတင်သွင်းပေးဖို့ IAEA ဘုတ်အဖွဲ့ကမနေ့နိုဝင်ဘာ21ရက်နေ့မှာဆုံးဖြတ်ချက်ချခဲ့ပါတယ်။နျူကလ িয়ার လက်နက်တည်ဆောက်နိုင်လောက်တဲ့အထိတန့်စင်ထားတဲ့ယူရေနီယံပိုင်ဆိုင်မှုပမာဏကိုကန့်သတ်ထားတာဖို့အီရန်ဘက်ကတော့ဆုံးမိနစ်မှာပြောင်းလဲဆိုပြုခဲ့တာဟာအီရန်ဘက်ကမယိုသားမှုကိုပြတာလို့ IAEA ရဲ့ဆုံးဖြတ်ချက်မူကြမ်းကိုအဆိုပြုခဲ့တဲ့ဗြိတိန်ဂျာမနီပြင်သစ်နဲ့အမေရိကန်ပြည်ထောင်စုတို့ကပြောပါတယ်ခင်ဗျ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညပိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညပိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်ဇ်15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်နိုဝင်ဘာလ22ရက်သာသနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။မြန်မာနိုင်ငံမြောက်ပိုင်းမှာအခြေစိုက်ပြီးတော့အကြီးအကျယ် online ငွေလိမ်လုပ်ငန်းတွေလုပ်နေတဲ့ကြားဖြတ်နေရအားလုံးကိုလုံးဝရှင်းလိုက်ပြီလို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကစလို့တရုတ်မြန်မာရဲတပ်ဖွဲ့တွေနဲ့အတူလက်တွဲပြီးတော့ငွေလိမ်ကိုင်းတွေမှာလုပ်နေတယ်လို့မတင်ကားသူတရုတ်နိုင်ငံသား9,300ကျော်ကိုဖမ်းဆီးနိုင်ခဲ့တယ်လို့တရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့မှရှင်းဟွာသတင်းမှဖော်ပြပါတယ်။မကြာခင်ကပဲဒီကြားဖြတ်လုပ်ငန်းလုပ်နေတယ်လို့မတင်ကားသူ1,000ကျော်ကိုမြန်မာနိုင်ငံမြောက်ပိုင်းတန်ရံမျိုးမှာပထမဆုံးဖမ်းဆီးနိုင်ခဲ့တယ်လို့ပြောထားပါတယ်။ကြားဖြတ်ငွေလိမ်ကိုင်းတွေကိုနှစ်နိုင်ငံပူးပေါင်းနှိမ်နင်းနေမှုမှာထူးခြားတဲ့အောင်မြင်မှုဖြစ်တယ်လို့တရုတ်ဘက်ကဖော်ပြပြောဆိုပါတယ်။ဝါပြည်သွေးဆေးညီညွတ်ရေးတပ်မတော် UWSA ထိန်းချုပ်ထားတဲ့တန်ရံမျိုးမှာဖမ်းပြီးထားတဲ့ထဲကဒီတရုတ်နိုင်ငံသား960ကျော်ကိုတရုတ်နိုင်ငံကိုပြန်လွှဲပေးလိုက်တယ်လို့ UWSA တာဝန်ရှိသူက VOA ကို November 19ရက်နေ့ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံထဲမှာအခြေစိုက်တဲ့ကြားဖြတ်လုပ်ငန်းနေရာ1,000ထက်မနည်းကနေနေ့စဉ်လူသသိန်းထက်မနည်းကိုအွန်လိုင်းကနေငွေရေလိမ့်လည်နေတယ်လို့တရုတ်အစိုးရသတင်းမီဒီယာကပြီးခဲ့တဲ့နှစ်တုန်းကသတင်းထုတ်ပြန်ခဲ့ပါတယ်
။ရိုဟင်ဂျာနဲ့လူနည်းစုတွေအရေးကုလမှာရှင်းနေဆွေးနွေးဖို့ရှိနေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေပါဝင်လူနည်းစုတွေအရေးကိုကုလသမဂ္ဂထွေထွေညီလာခံမှာရှင်းနေ2025ခုနှစ်ကြာရင်အစစ်မြင့်ဆွေးနွေးပွဲတစ်ခုလုပ်ဖို့ကုလသမဂ္ဂတတိယကော်မတီကဆုံးဖြတ်ချက်ချလိုက်တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရ ेंजर မွတ်စလင်တွေနေရပြန်ပို့ရေးမှာအချိန်တိုင်းတာသတ်မှတ်အစီအစဉ်တစ်ခုထွက်လာနိုင်ရေးကိုလည်းအဲ့ဒီအခါဆွေးနွေးကြမှာဖြစ်ပါတယ်။ရ ेंजर ပြဿနာဖြစ်နေတာ9နှစ်ကြာလာတဲ့အထိတိတာတဲ့တိုးတက်မှုမရှိတဲ့ပေါ်စိတ်ပြက်ကြောင်းဘင်္ဂလားဒေ့ရှ်ဘက်ကဖော်ပြပြောဆိုနေပါတယ်။ ရင်ဂျာတွေနေရပြန်နိုင်မဲ့အခြေအနေဖြစ်လာအောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လိုအပ်တဲ့ဆောင်ရွက်ချက်တွေလုပ်ပေးကြဖို့ကိုလည်းကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံအမြဲတမ်းကိုယ်စားလှယ်သံမကြီးမိုဟာမက်အဗ်ဒူမူဟစ်ကတောင်းဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသမဂ္ဂဒေသရင်းနဲ့နိုင်ငံတကာလုံခြုံရေးအတွက်ရင်ဂျာတွေဂုဏ်သိက္ခာရှိရှိနဲ့လူလူလာလာနေရပြန်နိုင်မဲ့အခြေအနေဖန်တီးဖို့အင်မတန်အရေးကြီးတယ်လို့လည်းသူကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့လူနည်းစုများရဲ့လူခွင့်ရေးအခြေအနေဆိုတဲ့ခေါင်းစဉ်နဲ့ EU ရောဘတ်သမဂ္ဂနဲ့နိုင်ငံတကာ Islamic Committee OIC တို့ပူးတဲ့တင်ပြတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာနိုဝင်ဘာ20ရက်နေ့ကဆုံးဖြတ်ချက်ချမှတ်ခဲ့တာပါဒီဆုံးဖြတ်ချက်ရဲ့2025ခုနှစ်ထဲမှာစောနိုင်မြတ်အစောဆုံးမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာအလုံးစုံကိုသုံးသပ်ဆွေးနွေးပြီးအချိန်ကန့်သက်ထားတဲ့ခိုင်မာတဲ့အစီအစဉ်အပြည့်အစုံကိုအဆိုပြုတင်ပြရမှာဖြစ်ပါတယ်။ရိုဟင်ဂျာတွေမြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးကိုလည်းအချိန်သတ်မှတ်ချက်နဲ့အစီအစဉ်အဆိုပြုဖို့လိုအပ်တယ်လို့ပြောပါတယ်ခင်ဗျာ
။လောင်နိုင်ငံမှာတော့ဒီမက်သနောအစိတ်သစ်နဲ့အရက်တောက်သုံးပြီးလို့တေဆုံးတဲ့သူ6ယောက်ရှိသွားခဲ့ပြီးတဲ့နောက်မှာလောင်နိုင်ငံကိုသွားမဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ဒီအရက်တောက်တာကိုသတိထားဖို့အတွက်ကျန်းမာရေးသတိပေးချက်အမေရိကန်အစိုးရကထုတ်ပြန်လိုက်ပါတယ်။Van Vien မြို့မှာမက်သနောပါတဲ့အရက်တောက်ပြီလို့အဆိုင်သက်မှုတွေဖြစ်နေပုံရတာကြောင့်ဒီအရက်တောက်ကြရင်တတိထားပါလို့ VN ချမ်းမှာရှိတဲ့ American တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ဒီကနေ့နောက်ဆုံးသေဆုံးသွားသူကတော့အသက်16နှစ်အရွယ် Australia နိုင်ငံသူ Holly Bowles ဖြစ်ပါတယ်။သူဟာလွန်ခဲ့တဲ့သတင်းတစ်ပတ်ကျော်တည်းကမက်သနောအဆိုင်သက်အရက်တောက်ပြီးတဲ့နောက်မှာနေထိုင်မကောင်းဖြစ်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကဆေးရုံတရုံမှာကုသနေရင်းနဲ့ဒီကနေ့သေဆုံးသွားတာဖြစ်ပါတယ်။Holly ရဲ့အချက်ဆုံးတငယ်ချင်း Bianca Jones လဲမနေ့ကပဲတေဆုံးသွားခဲ့ကြောင်းနဲ့ဒီ Australia တနိုင်ငံလုံးခြေခွဲဝမ်းနေနေကြောင်းနိုင်ငံသားဝင်ကြီး Penny Wong ကကြေညာချက်ထောက်ပြန်ပါတယ်။အခုအချိန်ထိလောင်မှာအရက်စိုက်တင်ပြီးတေဆုံးသူ Australia နိုင်ငံသား2ယောက်၊ဒိန်းမတ်နိုင်ငံသား2ယောက်၊ American 1ယောက်နဲ့ UK နိုင်ငံသား1ယောက်တို့တေဆုံးခဲ့ကြပါတယ်။လူငယ်ကဘာလက်ခီးတွေအသွားများတဲ့လာအိုနိုင်ငံ Van Vien မြို့မှာ November 12ရက်နေ့ကဒီညဘက်အလဲထွက်တောက်စားခဲ့ကြပြီးတဲ့နောက်မှာနာမကျန်းဖြစ်သူ12ယောက်လောက်ရှိတယ်လို့ UK နဲ့ဒီ Australia သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။သေဆုံးသွားတဲ့ Australia ဆဲကျော်သက်2ယောက်တဲခိုတဲ့အဆောင်ပိုင်ရှင်နဲ့မန်နေဂျာကိုလာအိုရဲကဖမ်းဆီးစစ်ဆေးနေပါတယ်။ဒါပေမဲ့သူတို့ကိုအမှုဖွင့်တရားမစွဲရသေးဘူးလို့ Van Vien မြို့ခီးသွားလုပ်ငန်းဆိုင်ရာရဲတာဝန်ရှိသူကပြောပါတယ်။ကျော်ဘူးအိတ်နဲ့လှည့်လည်ခီးသွားသူတွေတဲခိုကြလေးရှိတဲ့နာနာအဆောင်ပိုင်ရှင်နဲ့မန်နေဂျာအပါဝင်တချို့ကိုရဲကခေါ်ယူစစ်ဆင်းနေတယ်ဆိုတာကိုအဆောင်ဝန်ထမ်းတွေကအတည်ပြုပြီးတော့လောလောဆယ်ဧည့်သည်အသည့်လက်မခံဘူးလို့ပြောပါတယ်ရှင်
။အမေရိကန်မှာတော့မုန်တိုင်းနဲ့အတူနှင်းတွေမိုးတွေကြီးပြီးရေကြီးရေရှမ်းသွားကမီးပြတ်တာတချို့ဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကိုကြက်သားရင်းတွေကဖြတ်သွားတဲ့မုန်တိုင်းကြီးကနှင်းတွေနဲ့မိုးရေတွေအများအပြားရွာသွန်းချခဲ့တာမှာတချို့နေရာတွေမှာရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။ဒီမုန်တိုင်းကြောင့် American အနောက်မြောက်ပိုင်း Pacific ဒေသမှာလူနှစ်ဦးသေဆုံးခဲ့ပြီးဖြစ်တဲ့အပြင်ထောင်နဲ့ချီတဲ့နေအိမ်တွေလည်းလက်စစ်မီပြတ်တောက်နေပါတယ်။မုန်တိုင်းထံကြောင့်ရုတ်တရက်ရေကြီးရေရှမ်းမှုတွေထပ်ဖြစ်နိုင်သေးကြောင်းမိုးဆလပညာရှင်တွေကသတိပေးချက်ထုတ်ပြန်ထားပြီး California ပြည်နယ် San Francisco မြို့ကိုသွားမဲ့လေကြောင်းလိုင်းအတော်များများလည်းဖြတ်လိုက်ရပါတယ်။နိုင်ငံနောက်ဘက်ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မှာလည်းအနည်းဆုံးနေ2,000လောက်လက်စင်မီပြတ်တောက်နေတဲ့အတွက်ဝန်တန်းတွေမီးပြန်ရအောင်ကြိုးစားလှုပ်ဆောင်နေသလိုလဲချနေတဲ့သစ်ပင်သစ်ကိုင်းတွေကိုလည်းလိုက်လံရှင်းလင်းနေပါတယ်။အင်ကာနေကစတင်ခဲ့တဲ့လက်စင်မီပြတ်တောက်မှုဟာလာမယ့်စနေနေ့အထိကြာနိုင်တယ်လို့လည်းပြောထားတာဝန်ရှိသူတွေကပြောနေပါတယ်ခင်ဗျာ VOA American တိုင်းရဲ့ November 22ရက်တောက်ကြညာသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဆက်တိုက်ပါပထမဆုံးကတော့စစ်ရှောင်းတောင်းချီရှိတဲ့တနင်္သာရီဘက်ကုန်စည်သေးပို့ဆောင်ခွင့်စစ်ကောင်စီကန့်သတ်လိုက်တာပါစစ်ရှောင်းပြည်သူတောင်းကနဲလောက်ရှိတဲ့ဒီတနင်္သာရီတိုင်းတကတနင်္သာရီမြို့နယ်မှာစစ်ကောင်စီဘက်ကကုန်စည်သေးခွင့်ကန့်သတ်လိုက်တာကြောင့်ကုန်စည်ပြက်လက်လို့စားလိုက်ခါနဲ့ဈေးဝခက်ခဲတွေရင်ဆိုင်နေကြပါတယ်။ဒါအပြင်ကုန်စည်နှုန်းကြီးမြင့်တန်းကိုပါဆစ်ဆောင်ပြည်သူတွေနဲ့ဒေသခံတွေရင်ဆိုင်နေကြပြီးရာသီတုပ်ကွေးရာနာနဲ့ဝမ်ပြက်ဝမ်လျှော်ရောဂါတွေလည်းအဖြစ်များကြတယ်လို့ပြောပါတယ်။ဒီကြောင့်ရန်ကုန်ကနေပေးပို့လာတဲ့သတင်းကိုအခြေခံပြီးမမျှသစေအောင်ပြောပြပေးပါအောင်ခင်ဗျာ။
တနင်္သာရီတိုင်းထဲမှာပြီးခဲ့တဲ့အောက်တိုဘာလတည်းတိုက်ပွဲနဲ့လက်နက်ကြီးပစ်ခတ်တာတွေကြောင့်စစ်ရှောင်သူဦးရေ6000ကျော်အထိရှိတယ်လို့ FE5 ကထုတ်ပြန်ထားပါတယ်။ ဒီရီအတွက်ကအောက်တိုဘာလတွေမှာနေရဆွန့်ထွက်ပြီးသူဥယျာဉ်ဖြစ်ပြီးအခုချိန်ထိနေရမပြောင်းနိုင်သေးတဲ့စစ်ဆောင်တွေလည်းဆက်ပြီးတော့ရှိပါတယ်စစ်ဆောင်သူဥယျာဉ်အများဆုံးရှိနေတဲ့တနင်္သာရီမြို့နယ်တွေမှာစစ်ကောင်စီဘက်ကကုန်စည်တည်ယူခွင့်ကန့်သတ်တာနဲ့ပိတ်ပင်တာတလဲစီလုပ်နေပြီးဒေသခံတွေနဲ့စစ်ဆောင်တွေဟာကုန်စည်နှုန်းတက်တာနဲ့စေဝပြက်လက်တဲ့ဒဏ်ကိုလည်းရင်ဆိုင်နေရတယ်လို့စစ်ဆောင်တွေကိုကူညီပေးနေတဲ့ຫນွေဦးမြတ်တာဖွဲ့တာဝန်ခံက VOA ကိုပြောပါတယ်ဒေသခံတွေနဲ့စစ်ဆောင်တွေဟာစစ်ကောင်စီရဲ့လက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တဲ့ဒဏ်ကိုလည်းမကြခဏဆိုသလိုရင်ဆိုင်နေရတယ်လို့ပြောပါတယ်
ဘုတနည်းကဆိုလို့ရှိရင်လည်းစစ်ဘေးဆောင်ထဲမှာပါတဲ့သူတွေရောရွာသားတွေရောပေါ့ဆိုင်တွေကဈေးတအားကြီးရဲ့လေဟိုအစစ်စစ်ထဲရတော့လေခိုးချက်ခိုးရင်းနဲ့ဖြတ်ဖြတ်ပြီးမှလာရတော့မတော်ရွာရလို့ရှိရင်ဆင်စရာကြီးပြီကွယ်ကြီးတဲ့အဆင်စင်းကိုသူတို့မှအလုံးရှိတော့အမီမလိုက်နိုင်ဘူးအမီမလိုက်နေတော့သူတို့ကဒီအရာဥွယ်ရောအိမ်မှာစားဖို့ရတက်ပါဒါတော့အလဲလို့ကြရလေတော့လို့တော့ဒီဖက်တက်ကလေအရက်တာဒီသူမတတိရမယ်ဟိုဒီဒီဖက်ကိုဒုံးနဲ့ပက်တယ်ဒုံးနဲ့ပက်ပြီးမလေးနဲ့ကြီးနဲ့တခါပက်တော့ဒီအရက်တာထဲကအယောက်ကဆုံးသွားတယ်ခလိတယောက်ဆုံးသွားတယ်တယောက်ကဆေးရတယ်နှစ်ယောက်ကကြတော့ဒီအမတို့နေပါပဲစီကူးနေတယ
်ပြီးခဲ့တဲ့လကစံတိတ်ကို38,000ပေါက်ဈေးရှိပြီးအခုလမှာတော့34,000ဝန်းကျင်နဲ့ဝယ်ယူနေရပါတယ်စီဘေးရှောင်တွေအတွက်ဆောင်းရသည့်ကာလအနွေးတွေနဲ့စီဝါလိုအပ်ချက်တွေလည်းရှိပါတယ်။စစ်ရှောင်တွေထဲမှာနာတာရှည်လူနာတွေရှိပြီးအခုတလောမှာရာသီတုပ်ကွေးရာနာနဲ့ဝမ်းပြဲဝမ်းလျှော့အဖြစ်များတယ်လို့စစ်ရှောင်တွေကိုကူညီပေးနေသူကပြောပါတယ်
။ထောင်းရရာသီရောက်တဲ့လေဒီအသားပတ်တယ်လေ။အသားပတ်ပြီးမှရာနာတွေဖြစ်တယ်ပြီးတော့ရာသီတုပ်ကွေးဖြစ်တယ်။ခုကဝမ်းနေပါလေချောနေကြပြည်။ဖြစ်များတာကြတော့ရာသီတုပ်ကွေးနောက်ဆေးချောင်းဆိုမှဒီလက်ချောင်းမှာတဲ့အမျိုးကြံခက်တာဒီဝမ်းလျှော့တာဒီကိုလောက်ရနာတွေအရေးပေါက်တယ်ကုန်စည်နှုန်းတွေနှစ်တက်လာတော့အမတို့ပတ်ပေါ်နိုင်တာအချောက်ချမ်းနေမဲ့ပတ်ပေါ်နိုင်တယ်အားရှိတဲ့ဒီအသားကားတွေကြတော့အမတို့ကမပတ်ပေါ်နိုင်ဘူးအဲ့ဒီအတွက်ကိုလည်းအမတို့မှအလူဆင်မရှိဘူးလေသူတို့အဟာရရှိတဲ့အသားကားတွေပေါ်တွေမြောက်အမတို့ကကျွေးနိုင်မယ်ဆိုလို့ရှိရင်ခန္ဓာကိုယ်ကအကောင့်တော့တချို့ပြင်ပယောဂါတွေမလာနိုင်ဘူးလို့အမအထင်တာပေါ့နော်
တိုက်ပွဲတွေကြောင့်ရွာလုံးကျွတ်ထွက်ပြေးရတာလည်းရှိပါတယ်အချိန်ကာလကြာလာတဲ့အမြစာဝနေရေးအတွက်ကိုဒူကိုဒရုံးကန်နိုင်ဖို့ကမလွယ်ကူသေးပါဘူး။ဒါပြင်အလုတ်ကန်ရှားပါမှုလမ်းပန်းဆက်သွယ်ရေးကန့်သက်ပိတ်ဆို့မှုတွေကြောင့်ကုန်စည်ပြက်လက်မှုနဲ့ကုန်စည်နှုန်းကြီးမြင့်တဲ့အတန်းကိုပါစစ်ဆောင်ပြည်သူတွေနဲ့ဒေသခံတွေရင်ဆိုင်နေရတယ်လို့ဆက်ပြီးတော့ပြောပါတယ်
။တစ်ပိတ်ဆောင်တွေကတော့လည်းဒီအလုတ်ကလည်းစားတယ်ကွယ်။ကုန်စည်နှုန်းကလည်းကြီးတယ်အလုတ်ကလည်းစားတဲ့အနေထားမှာဟိုရက်တည်ဖို့ရလဲအလုတ်လက်မဲ့တွေလည်းရှိတယ်အလုတ်ကနေ့တိုင်းရှိလိုက်မရှိလိုက်ဟိုစိတ်ပိတ်ဆောင်တက်ဆိုမှအလုတ်ကိုတက်တက်မက်ကြီးဒီလိုမျိုးကြီးဟိုခက်အပ်ပေးလိုက်တဲ့အနေထားမျိုးလည်းအမတို့မှမရှိဘူးဖြစ်နေပင်ပဲကြတာတော့အတအားပဲကြည်သူတွေလည်းပြန်ပန်းတယ်စိတ်ပိတ်ဆောင်တွေလည်းပြန်ပန်းတယ
်စစ်ကောင်စီဘက်ကတဝဲအရှိတော်ဒေသတည့်ရချောင်းတောင်ပြောက်တိုက်နယ်တနင်းတရီနဲ့ပလောမြို့နယ်မှာဆန်ရိတ်ခါနဲ့စေဝါတည်ယူခွင့်ကန့်သတ်ထားပါတယ်တနင်္သာရီမြို့နယ်မှာစစ်ကောင်စီရဲ့စစ်ကြောင်းထိုးဝင်ရောက်တာတိုက်ပွဲနယ်လေးချောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့အောက်တိုဘာလတွေမှာဒေသခံ14,000ဝန်းကျင်ဟာရွာလုံးကျွတ်ထွက်ပြေးခဲ့ရပါတယ်။တဝဲလောင်းလုံးရေပြူတည့်ရချောင်းပလောနဲ့ဘိတ်အပါဝင်ကော့တောင်မှာလည်းနေရစွန့်ထွက်ပြေးနေရသူတွေရှိပါတယ်။ကုန်းလန်းပိတ်ဆို့တားမြစ်မှုတွေရှိတဲ့အတွက်ရေလန်းကနေလမ်းကြောင်းပြောင်းခရီးသွားလာရင်ဆက်လီတိမ်မောက်တဲ့အတွက်အသက်သေဆုံးမှုတွေနဲ့လည်းရင်ဆိုင်ခဲ့ကြတာရှိပါတယ်ရှင်။
စစ်ရှောင်တောင်းချီရှိတဲ့တနင်္သာရီဘက်ကုန်စည်တဲပို့ဆောင်ခွေစစ်ကောင်စီကန့်သတ်လိုက်တာမမျှတစေအောင်ပြပြပေးခဲ့တာပါအခုတော့ချင်းစကိုင်းနဲ့ရှမ်းမြောက်မှာလည်း73စီနှုံးတွေမြင့်တက်ကုန်တာပါရှမ်းပြည်နယ်ပါဝင်စကိုင်းတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒေသတချို့မှာစစ်ကောင်စီဘက်က73စီခွဲတန်းချမပေးတော့ဘူးဆိုတဲ့သတင်းတွေထွက်ပေါ်လာပြီးစိုးရင်စိတ်တွေနဲ့ဝယ်ယူစုဆောင်သူတွေများလာလို့73စီဈေးတွေလည်းတက်လာတယ်လို့ဒေသခံတွေကပြောပါတယ်73စီကြီးကြပ်ရေးကော်မတီကတော့မျိုးနယ်အလိုက်ခွဲတန်းပေးတဲ့စနစ်ဆိုတာမရှိပဲ73စီအသင်းတွေကပဲစီဆိုင်တွေအလိုက်လိုအပ်တဲ့ခွဲတန်းအတိုင်းပေးနေတယ်လို့တုံ့ပြန်ထားပါတယ်။ရန်ကုန်ကပေးပို့လာတာကိုအခြေခံပြီးမဆုမွန်ပြပြပေးပါအောင်ခင်ဗျာ
။ချင်းပြည်နယ်ပါဝင်စကိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကမျိုးနယ်တချို့ကို73စီခွဲတန်းမပေးတော့ဘူးဆိုတဲ့သတင်းတွေဒီရက်ပိုင်းနဲ့ထွက်ပေါ်လာခဲ့တဲ့နောက်ဒေသတွင်းမှာ73စီအလူအရက်ဝယ်ယူစုဆောင်းတာနဲ့ဈေးနှုန်းတွေလည်းမြင့်တက်လာတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ချင်းပြည်နယ်မှာရှိတဲ့မြို့နယ်အလုံးကိုစစ်ကောင်စီဘက်က73စီခွဲတန်းချမပေးတော့ဘူးဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်စိုးရိမ်ပြီးတော့ဝယ်ယူလာနေကြတာဖြစ်တယ်လို့ဒေသခံတဦးကပြောပြပါတယ်
။ဘလို့ဆိုတော့ဈေးကြီးနေရတာဝယ်တော့ဝယ်လို့ရတယ်ဒါပေမဲ့အဲ့လိုသာဖြတ်ရင်တော့လည်းပြတ်တော့မှာပေါ့အဲ့လိုမျိုးပေါ့ကိုယ်လူရရတော့ဘုံနေနဲ့ဟိုဝယ်ဒီဝယ်လို့တွေလောက်နေကြတာလေမိုင်းလေးမှကြာလေဒီမှာမကြဘူးပြဟုတ်တက်တယ်ပြတက်တယ်ဟုတ်
73စီခွဲတန်းချမပေးတော့ဘူးဆိုပြီးတော့ထွက်ပေါ်လာတဲ့သတင်းကြောင့်လည်းစကိုင်းတိုင်းကလေးမြို့ပေါ်မှာဒီရက်ပိုင်းနဲ့73စီဝယ်ယူစုဆောင်သူတွေများလာပါတယ်။စီဆိုင်တချို့မှာစီပြက်လက်တလို့ဈေးလဲတက်လာတယ်လို့ကလေးဒေသခံတဦးကပြောပါတယ်
။73စီကလုံးလုံးတော့ကလုံးကလူကြီးဝယ်ကြရင်နဲ့ဈေးတက်ပါဗျာ။လူကပြည့်အတိုင်းသတင်းတစ်ခုထွက်လာရင်စိုးရင်ကြီးပြီးတော့လေ။စီဈေးကအခုဟောဗျာတကာလန်ကို4000ဗျာ။ရင်ဈေးကတော့ဒီဟွာတော့ကျသွားမယ်နှစ်ရှစ်လောက်ထိကျသွားဘူးသေးရပေါ့နော်လွန်ခဲ့တဲ့တစ်ပတ်နှစ်ပတ်ကတော့ဟိုမိုးရာဒီကာလကတော့ဒီလောက်ပါပဲ4000လောက်ပါပဲဒီခါအဲမြို့ပေါ်ပဲလူရဲ့ဝယ်ကြတာပါနေကတော့ဒီလိုပါပဲကျွန်တော်တို့ဟိုထူးပြီးတော့လုံးလုံးခက်ခက်ကြီးကမဖြစ်ပါဘူးဒီတက်ဈေးလိုလဲတက်ဈေးပေါ့ကျွန်တော်တို့တော့ကအဲ့ဒီဈေးကဆန်းတာမှမဟုတ်ဘူးတို့မျိုးပေါ်လူတွေပဲလှုပ်လှက်ဖြတ်ပြီးဝယ်ကြတယ်ဒီမှာ
73စီတင်သွင်းတိုးလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီဘက်ကတော့စီဆိုင်နေမှာတတ်မှတ်ထားတဲ့ရည်ညွှန်းဈေးတွေအတိုင်းရောင်းချတာရှိမရှိစီအရေးသွင်းမှန်ဒီကိစ္စတွေကိုအဓိကစစ်ဆေးပေးနေပြီးတော့လက်ရှိလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေတဲ့မြို့နယ်အလိုက်စီခွဲရန်လျှော့တယ်ဆိုတာကမဟုတ်ဘဲနဲ့စီဆိုင်နေအလိုက်73စီအသင်းတွေကပဲတွက်ချက်ပြီးတော့ဖြန့်ဖြူးပေးနေတာပါလို့ကော်မတီတာဝန်ခံတဦးက VOA ကိုပြောပါတယ်
အခုကတော့ခွဲလဲဆိုတဲ့ဒေသကဆိုတော့အခုဒီနောက်ပိုင်းကျွန်တော်တို့ဒီစတုံးဒီတင်းတို့တော့ပြင်းပြင်းလုပ်ရတဲ့ကော်မတီရဲ့ဇမတ်သူအပီအိုစပါရှင်ဝင်လာဆိုတာကျွန်တော်ခွဲပြီးတယ်။အဲဒီခွဲပြီးတာဒီမာလန်ရဲ့စတုံးဒီတင်းမရှိတဲ့ကျန်တယ်။ဒါတော့လည်းအဲ့လိုမျိုးခွဲပြီးတာခွဲတယ်ဆိုတာကခွဲတန်းကဟိုညွန့်နေတာခွဲပြီးတာအဲ့လိုမျိုးမဟုတ်ဘူး။သူကခွဲလို့ဆိုတော့ဒီကြတော့ဒီစတုံးဒီရောင်းတာလည်းပေါ့ဗျာ။အဲ့ဒီရောင်းတာလည်းပေါ့မှာခွဲတာ။သူကခွဲတဲ့ဟိုရှိတယ်အဲဒီတိုင်းစနေပေါ်မှာမူတည်ချက်ကွဲလာတော့ normal view အဲ့လိုမျိုးကွဲလာရှိရမှာ။ဒီဟာရဲ့ဟို main policy ကတော့သူကအသိန်းကတော့အကြီးကျယ်ခံတယ်လို့ကြပေါ့နော်
။ဆက်သုံးစီကြီးကြပ်ရေးကော်မတီကတော့သူတို့ထုတ်ပြန်ထားတဲ့ရည်ညွှန်းဈေးကသာအတည်ဖြစ်ပြီးဈေးကွက်အရာဒီဈေးထက်ပိုပြီးရောင်းချခြင်းနဲ့ဆိုရင်စိုင်းနေအနေနဲ့အကြောင်းရင်းကိုပြန်ပြီးတော့တင်ပြပေးရမယ်လို့သူကပြောပါတယ်။ဒီလိုဖြစ်လာတယ်ဆိုရင်တော့ကြီးကျက်ရေးကော်မတီဘက်ကစစ်ဆေးပြီးစီမံခန့်ခွဲရေးနည်းလမ်းနဲ့အရေးယူတာမျိုးတွေလုပ်ပေးကြောင်း73စီကြီးကျက်ရေးကော်မတီရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
။ဝင်းနှုံးမျိုးပါလေအလိုအများများတယ်ဥပမာသူကလေကျောင်းနံပြမှာခွဲတဲ့နေရာပြီးတော့ဦးစားတဲ့သတင်းတွေပြန်ပေါ်ပေါက်တယ်။အဲဒါဥပမာဘာလို့မျိုးကျောင်းဒါမှမဟုတ်73စီရဲ့ပြတ်တော့မှာပါဖြစ်တယ်။အဲ့လိုကောလာဟလသတင်းတွေပေါ်ပေါက်လို့ရှိရင်သူကအဲ့လိုမျိုးများပေါင်းချက်တော့စုပြုံပြုံဝင်လေးရှိကြပါပါဘလူဝဲရယ်ဆိုရင်ဆိုတဲ့သုံးကြီးကစံတော်ထဲမှာဆက်ပါတော့ဒီလိုအနေနဲ့
မြန်မာကျပ်ငွေတန်ဖိုးကြတာနိုင်ငံသားငွေရှားပါတာကြောင့်ပြည်တွင်းမှာ73စီပြက်လက်တာဈေးအဆမတန်တက်လာတာတွေကဒီနှစ်ထဲမှာကိုပဲအနည်းဆုံး3-4ချိန်လောက်ဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင
်ချင်းစကိုင်းနဲ့ရှမ်းမြောက်ဘက်မှာလည်း73စီဈေးနှုန်းတွေမြင့်တက်ကုန်တာမဆင်မုံပြောပြခဲ့တာပါအခုတော့အထွတ်နှုန်းကျသွားလို့ဆန်စပါးတူလောက်မှုကိုစစ်ကောင်စီကန့်တက်လိုက်တာပါဆန်စပါးဈေးနှုန်းတည်ငြိမ်ဖို့နဲ့ပြည်တွင်းမှာဖူလုံဖို့အတွက်တူလောင်ယုံတယုံကိုဆန်တန်ချိန်25တန်းစပါးတင်းရဆိုရင်တော့2500တင်းထက်ပိုပြီးမတူလောင်ရဘူးဆိုတဲ့ကန့်သက်ချက်စစ်ကောင်စီကကြက်သားရင်းတွေကထုတ်ပြန်လိုက်ပါတယ်အခုနှစ်မှာရေပေးတင်းလို့စိုက်ပျိုးမြေဧကတွေအများကြီးထိခိုက်ပျက်စီးခဲ့ပြီးစပါးအထွန်းနှုန်းတိတိတသားကျသွားနိုင်ခြေရှိလို့အခုလိုတူလောင်နိုင်တဲ့ပမာဏလျှော့ပြီးကန့်သက်လိုက်တာဖြစ်နိုင်တယ်လို့ဆန်စပါးလုပ်ငန်းရှင်တွေကသုံးသပ်ကြပါတယ်ရှန်ကုန်းကသတင်းပေးပို့တာကိုအခြေခံပြီးကိုခမောင်စုံမင်းပြပြပေးပါအောင်ခင်ဗျာ
စံစဘာတူလောင်မဲ့သူတွေအနေနဲ့အခုနှစ်မှာတူလောင်ယုံတစ်ခုအတွင်းစံတန်းချိန်25တန်တဲ့အထက်ဒါမှမဟုတ်စဘာတင်းရိပ်2500တဲ့ပို့ပြီးတူလောင်ခွင့်မရှိဘူးလို့စစ်ကောင်စီစီးပွားကူးတန်းရောင်းဝယ်ရေးဌာနကဒီလနိုဝင်ဘာ21ရက်နေ့ကအမိန့်ကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီပမာဏဟာ2023ခုနှစ်ကသူတို့စပြီးသတ်မှတ်ခဲ့တဲ့ကန့်သက်ပမာဏထက်ထက်ဝယ်လျော့သွားတာပါဒီလိုမျိုးတူလောင်တန်ချိန်ကိုရှော့ချလိုက်တာဟာအခုနှစ်စပားအထွက်နည်းမယ်ဆိုတာစစ်ကောင်စီဘက်ကခမန်ဒါလို့ဖြစ်ကြောင်းဘကိုးတိုင်းကစံဆက်လုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်
။ဒီကြောင့်ကတော့သူကတော့ဘုရမေအကြောင်းချက်ပြောလို့များလို့ပေါ့။နောက်လက်တွေ့ဆိုရင်သူကဆုံးလုံးရောမယ်နော်။နောက်ရောမှာဖြစ်တဲ့အတွက်ကြောင့်မလို့သူကဒီရင်းစားတုံးမှုတွေမှာဆင်ခြင်သွားမှုဟာအရင်ကရောနေသွားမှာလို့ကြောက်တော့။နောက်တစ်ခုဒီကွက်လောင်းနေဆိုတော့လေသူကကြိုက်မှပြန်ထုတ်မှာမကြိုက်ရင်ပုတ်ဘူးမထုတ်တဲ့ခါကျတော့ဒီပြည်ကြီးတွေကဘာလို့ရှိနေပြီးတော့ဆန်ပတ်မလာရင်လေဒီဘက်ကသိမှုမရဘူးကျွန်တော်ဒါလည်းပါမှာပေါ့
စပားဆိုင်ဧကများတဲ့ဘကိုးတိုင်းမှာအရှိတ်ဘက်ချန်တကူလုံးပြီးခဲ့တဲ့ဩဂုတ်လတည်းကရေကြီးနစ်မြုပ်ခဲ့ပြီးတချို့လယ်တွေကအခုထိပြန်ဆိုင်လို့မရသေးဘူးလို့လယ်သမားတွေကပြောပါတယ် ။ဧရာဝတီတိုင်းမှာလည်းစိုက်ပျိုးမြေဧကအများကြီးထိခိုက်ပျက်စီးခဲ့ပါတယ်။ဒါကြောင့်အခုမိုးစဘာပေါ်ပေါ်ချင်းမှာစဘာတင်းတရာကိုကြက်23သိန်းပေါက်နေတာဖြစ်ပါတယ်။ဒီဈေးနှုန်းအတိုင်းရမယ်ဆိုရင်ဆုံးရှုံးထားတဲ့ပမာဏကိုကာမိလိမ့်မယ်လို့ ARD တိုင်းကလယ်သမားတဦးက VOA ကိုပြောပါတယ်
။ပျက်စီးခဲ့တဲ့စဘာထွက်နှုန်းကတော့ဘယ်လိုလဲဖြစ်ဖြစ်အနည်းဆုံးပြန်ပြအားဖြင့်တော့35000လောက်တော့ကတော့လွတ်သွားမယ်လို့ဆွဲလို့ရတာ။ဆန်ဈေးကွက်နဲ့အခုလက်ရှိစဘာဈေးနဲ့ကဒီကြမ်းတော့လည်းအတိုင်းမြင်မှုမရှိဘူးလေ။အခုဒီဈေးကနေကတော့အားလုံးပြတာကျမ်းမြအမှန်ပါပဲပေါ့လက်ရှိဆန်ဈေးတုန်းနဲ့စပါးဈေးတုန်းကဒီဈေးကနေတကယ်ရောင်းနေရင်7တန်းဆိုတဲ့ဈေးကတော့တကယ်တော့တောင်သူလဲအလောက်ခဏလာတဲ့ဈေးကမျိုးတော့မဟုတ်ဘူးပေါ့
စီဝါကူတန်းဌာနကတော့သူတို့ထုတ်ပြန်ထားတဲ့ဆန်စပါးတူလောင်ယုံမှတ်ပုံနေချင်းဆိုင်ရာအမိန့်ကိုဒီဇင်ဘာလ23ရက်နေ့မှာအပြည့်ဆောင်ရွက်ရမယ်လို့ထုတ်ပြန်ထားပါတယ်ဒါကိုချိုးပေါက်တယ်ဆိုရင်စဘာတူလောင်သူတွေကိုစဘာနဲ့သက်ဆိုင်တဲ့လုပ်ငန်းခွင်လုပ်ပိုင်ခွင်တွေကိုယာယီပိတ်သိမ်းသွားမယ်လို့ထုတ်ပြန်ကြေညာချက်မှာရေးသားထားပါတယ်။တချို့တူလောင်သူတွေကတော့တူလောင်ယုံတစ်ခုမှာသတ်မှတ်ထားတဲ့ပမာဏအတိုင်းတူလောင်ထားပေမဲ့နောက်ထပ်တူလောင်ယုံအများအပြားခွဲထုတ်ပြီးဒီမိန့်ကိုရှောင်ရှားဈေးကစားနေကြတယ်လို့လည်းစံလုပ်ငန်းရှင်တချို့က VOA ကိုပြောပြပါတယ်ခင်ဗျာ
။အထွတ်နှုန်းကျသွားလို့ဆန်စပါးတူလာမှုစက်ကောင်စီကန့်တက်လိုက်တာကိုခမောင်ဆုံးမင်းပြပြခဲ့တာပါအခုတော့ထိုင်းမှာမိုးရစေတည်လာသူမြန်မာအမျိုးသမီးတူဖန်ခံလာပါထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့တောင်ရဲမြေနေထပ်ဆိုင်လူဝကျေးရွာမှာနိုဝင်ဘာ21ရက်ကစိတ်ကြွဆေးပြား9000နီးပါးနဲ့အိုက်စ်မိုးစေ1ကီလိုဂရမ်တဲဆောင်လာတဲ့မြန်မာအမျိုးသမီးတူကိုထိုင်းစစ်တပ်ကဖမ်းဆီးရမိခဲ့ပါတယ်မယေးမှာပြပြပေးပါအောင်ခင်ဗျာ
နိုဝင်ဘာလ21ရက်နေ့မနေ့ပိုင်းကထိုင်းရချာမနုနေကြားဆောင်တပ်ဖွဲ့ဝင်တွေဟာနေကြားမြင့်မိုးရီလို့ခေါ်တဲ့တောင်ရင်းမြင့်တစ်လျှောက်ကင်းလဲ့နေချိန်မှာထက်ဆိုင်လူဝအမှတ်3ကျေးရွာအုပ်စုအနီးမှာမြန်မာဘက်ကနေကြောပိုးအိတ်တွေနဲ့လာတဲ့လူ3ဦးကိုစစ်ဆေးဖို့အတွက်ရပ်တန့်ခိုင်းခဲ့တာပါ။အဲ့ဒီထဲကအမျိုးသား2ဦးကတော့နေကြားဆောင်တပ်ကိုမြင်လာနဲ့ထွက်ပြေးသွားခဲ့ပြီးမြန်မာအမျိုးသမီး2ဦးကိုပဲဖမ်းဆီးခဲ့ရမှာသူတို့တယ်ဆောင်လာတဲ့ကြောပိုးအိတ်ထဲမှာအာတစိတ်ရိုက်နှိပ်ထားတဲ့ပန်းရောင်စိတ်ကြွဆေးပြားအလုံးရေ9000နဲ့အိုက်စ်ဘူးရဆေးဝါး1ကီလိုကိုဖမ်းဆီးနိုင်ခဲ့တာပါဆိုပြီးရချာမနူနေကြားဆောင်တက်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ထိုင်းနေကြားဆောင်တက်မှုရတဖွန်လွမ်မစ်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားခဲ့ပါတယ်
။အပင်ကန်ตรวจพบครั้งแรกในพื้นที่ของอำเภอแม่สอดนะครับแล้วก็จากตัวเมล็ดยาเมล็ดของตัวยาเนี่ยจะตั้มด้วยสัญลักษณ์ของตัว R นะครับจากการประสานงานกับทางกปส.แล้วก็พบว่ามีแหล่งผลิตอยู่ในพื้นที่ตอนในของประเทศเมียนมานะครับในภูมิภาคของมันดาเล
အခုဖမ်းမိတဲ့အာတစိတ်စိတ်ကြွဆေးပြားတွေဟာမဲဆောက်မြို့မှာပထမဆုံးဖမ်းမိတဲ့စိတ်ကြွဆေးပြားအစ်စ်တွေဖြစ်ပါတယ်ဒီမူးယစ်ဆေးဝါးတွေဟာမြန်မာနိုင်ငံရှမ်းပြည်နယ်ကနေတဆင့်မန္တလေးဘက်ကိုဖြတ်ပြီးတည်ယူလာကြတာဖြစ်ပြီးအသက်35နှစ်အရွယ်မြန်မာနိုင်ငံသူကတော့မူးယစ်ခိုင်းဝင်တွေကအခကျေးငွေပေးပြီးငှားလာလို့တဲဆောင်လာတာပါဆိုပြီးထွက်ဆိုခဲ့တယ်လို့ဆိုပါတယ်ဒါအပြင်ထိုင်းဘက်ကနေသူတို့စီကနေတယ်ဆောင်လာတဲ့မူးယစ်ဆေးဝါးတွေကိုလာရောက်လက်ခံမဲ့အနက်ရောင်ပစ်ကတ်ကားတစ်စီးကိုလည်း CCTV မှတ်တမ်းနေနဲ့စစ်ဆေးပြီးလိုက်လံဖမ်းဆီးနေတယ်လို့ဆိုပါရယ်။နိုဝင်ဘာလ21ရက်နေ့တနေ့တည်းမှာပဲထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ဘက်မှာလည်းမြန်မာနယ်ပွားတိုင်းရင်းသားတဦးထံကနေစိတ်ကြွဆေးပြားအလုံးရေသသိန်းကိုပါဆယ်နဲ့ပို့ဆောင်ဖို့လုပ်တုံးဖမ်းမိခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြခဲ့ပါရယ်ရှင်။
မဲဆောင်မြို့နီမွေးစေတယ်လာသူမြန်မာမျိုးသမီးတူဖန်ခံရာမိမပြောပြခဲ့တာပါ VO ရဲ့ဒီတောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကန္တာနောက်သုတဆုံရင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကန္တာတွေဒီစတဲ့အပတ်စင်ကဏ္ဍတွေမကြာခင်ဆက်လာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုပေးကြပါဦးခင်ဗျာ
VO ရဲ့အမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီViewe Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်မှာပါ Viewe Telegram တရားဝင်စာမျက်နှာက Viewe Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် Viewe သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တိုင်းရဲ့တောက်ကြညာပိုင်းစီစဉ်တွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်အခုမကြာခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာလဲသုဒ္ဓဆုံးလင် American တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေမတိုင်ခင်အရင်ဆုံးအမျိုးသမီးကဏ္ဍပါဒီတစ်ပတ်မှာတော့လက်နက်ကင်ပဋိပက္ခဒေသတွေမှာအမျိုးသမီးသတင်းတောက်သွားခဲ့ရတဲ့အကြောင်းကိုပြောထားပါတယ်လက်နက်ကင်ပဋိပက္ခဒေသတွေမှာသွားရောက်သတင်းယူရတာဟာ အန်ဒီရဲ့မြားပြည်မဲ့လို့ဒေသခံပြည်သူတွေကြုံနေရတဲ့ပကတိအခြေအနေတွေကိုအခက်အခဲတွေကြာကတင်ပြခွင့်ရခဲ့ပါတယ်လို့တိုက်ပွဲတွေရှိနေတဲ့ခရင်ဒေသကိုသိမ်းမချခင်ကပဲကိုယ်တိုင်သွားရောက်တရင်ခဲ့တဲ့မဲ့ရင်ချင်းနိုင်ကပြောပါတယ်စစ်ကောင်စီလေကြောင်းတက်ခတ်မှုတွေနဲ့ယသာထိခိုက်တဲ့ဆဲမှုတွေကိုကိုယ်တိုင်ကြုံခဲ့ရတဲ့ဝိုင်းတော်သူမဲ့ရင်ချင်းနိုင်ရဲ့တွေ့ကြုံတချို့
There's a path we must choose sometimes. Gotta stand up and fight.
မင်္ဂလာပါရှင်ပြည်အမျိုးသမီးကဏ္ဍကကြိုဆိုပါရယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍကိုတော့နည်းနည်းထူးခြားခြားလို့လည်းပြောလို့ရမယ်ထင်ပါတယ်။ကျမတို့ရဲ့ဒီ VOA Wine တော်သူမတ်အင်ဂျင်လိုင်းဟာဆိုလို့ရှိရင်ဒီပြီးခဲ့တဲ့လပိုင်းတိတ်မကြခင်လပိုင်းတွန်းကမှာပေါ့နော်။ဒီနေဆက်ကနေပြီးတော့မှဒီမြန်မာပြည်တွင်းတဲ့အထိလက်နက်ကင်ပြိပခါဖြစ်နေတဲ့နေရာတွေအထိသွားပြီးတော့ကိုယ်တိုင်ဒီခက်ခက်ခဲခဲကိုသတင်းယူခဲ့တာတွေရှိပါတယ်။ဆိုတော့ဒီတစ်ပတ်မှာတော့ကျမသူ့ရဲ့အတွေ့အကြုံတချို့ကိုအမျိုးသမီးကဏ္ဍမှာတင်ပြပေးချင်ပါတယ်။မင်းကျနေရေမင်္ဂလာပါရှင်
ဟုတ်ကဲ့မင်္ဂလာပါမက်ကင်ဖြူတွေ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ဒါမင်းချင်းကပြီးခဲ့တဲ့ August နဲ့ September လောက်ကပေါ့နော်ဒါတကယ်ပြည်တွင်းမှာလက်နက်ကင်ပြိပခါတွေတော်တော်ကိုပြင်းပြင်းထန်ထန်ဖြစ်နေတဲ့နေရာတွေတည်းထီကိုကိုယ်တိုင်သွားရောက်ပြီးတော့မှဒါသတင်းယူခဲ့တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့အခုအမျိုးသမီးကဏ္ဍမှာလဲဒါအမျိုးသမီးသတင်းတောက်တယောက်အနေနဲ့နော်ပြည်သူတွေတီးတင်းတိထိုက်တဲ့သတင်းတွေကိုဘယ်လိုခက်ခက်ခဲခဲနဲ့ဟိုစူးစမ်းပြီးတော့မှသတင်းတွေယူခဲ့လဲဆိုတဲ့အတွေ့အကြုံလေးပြန်ပြီးတော့မျှဝေပေးစေချင်တာပါ
ဟုတ်ကဲ့
ဆိုတော့အရင်ကဆိုလို့ရှိရင်တော့ဒါကျမတို့တွေကဒီ VOA ဆိုတဲ့အတိုင်းเนาะဒီအပြင်ပြပကနေပြီးတော့မှသတင်းတွေကိုရယူခဲ့ကြတာဖြစ်တယ်အခုတော့တကယ်ကိုကိုယ်တိုင်တကယ်ဖြစ်ပျက်နေတဲ့အခြေအနေတွေပေါ့เนาะအနည်းကကိုယ်တိုင်သွားပြီးတော့သတင်းယူရဲခါကြတော့ဘယ်လိုကွဲပြားမှုတွေကိုမြင်ရလဲရှင်အဲ့ဒါအရင်ပြောပြပါလား
ဟုတ်ကဲ့အဲ့တော့ဟိုကျမသွားခဲ့တာကကီနီပြည်နယ်ပေါ့နော်ကီနီပြည်နယ်ဆိုတော့ကျမကအဲ့ကိုဒီထိုင်းနယ်စပ်ကနေပြီးတော့သွားခဲ့တာပါသွားခဲ့တော့ဒီအော်ဂုတ်ဒီလကုံပိုင်းပေါ့နော်အဲနောက်ဆုံးပတ်ကနေပြီးတော့ကျမစပြီးခီးစင်စားတယ်ကျမအဲ့မှာ3ပတ်လောက်ကြာတယ်ပေါ့နော်စက်တင်ဘာလမှာပြန်လာတယ်ပေါ့လေဆိုတော့အဲ့ဒီခီးစင်မှာဘလိုတွေဖြတ်တန်းခဲ့ရလဲမပြောခင်အဲ့ဆွဆွာဒီမက်ကင်ဖြူတွေမေးတဲ့မိကုန်ဖြေရမယ်ဆိုလို့ရှိရင်ကျမတို့ကအရင်တော့ဆိုလို့ရှိရင်ဒီမှာထိုင်ပြီးတော့သတင်းတွေရေးတယ်ပေါ့နော်အာဒီရွာကိုစစ်ကြောင်းထိုးတယ်လက်နက်ကြီးတွေနဲ့ပစ်တယ်လေကြောင်းနဲ့တိုက်ခိုက်တယ်ပေါ့နော်အဲ့တော့ကိုကိုရိုင်းရောက်သွားတဲ့အချိန်ကျတော့အဲ့ဒီမှာကိုကိုရိုင်းပေါ့နော်အဲ့ဒီခါကိုခံစားရတာအရင်တော့ဒီမှာသတင်းတွေရေးပြီးတော့ပြောလိုက်ရတယ်ဒါပေမဲ့ကိုကိုရိုင်းအဲ့တည်းလဲရောက်လဲခါကျတော့ဟာကိုအိတ်နေတဲ့နေရာကိုအိတ်တဲထဲမှာအိတ်နေတဲ့နေရာမှာစစ်ကြောင်းကြီးဝင်လာလို့ရှင်ငါဘယ်လိုပြေးမလဲဟာလက်နဲ့ကြီးကြလာရောဘယ်လိုလုံးဝမလဲပေါ့နော်ဒါမျိုးတွေပေါ့တွေးပြီးတော့ကျွန်မတညာလုံးအဲ့လိုအိတ်မရတဲ့နေ့လဲရှိခဲ့ပါတယ်ဆိုတော့ဒါကတော့ကိုယ်တိုင်တွေ့ကြုံခဲ့ရတာပေါ့နော်အဲ့ဒီ
ကတော့ဖြစ်နေတာနဲ့ပဲအခုကကျတော့ကိုယ်တိုင်ကြီးကိုဒါကြီးကိုကြုံတွေ့လိုက်ရတယ်လို့ဖြစ်သွားတာပေါ့နော်ဆိုတော့အတော်လဲဒါဆိုရင်ဟိုထိတ်လန့်မိပါပေါ့အသက်အန္တရာယ်စိုးရင်ရတာမျိုးရောကိုကိုကိုတွေးမိလား
ရှိတော့ရှိတယ်ဘာဖြစ်လို့လဲဆိုတော့ကီနီပြည်နယ်မှာသူတို့ကမကြခဏလက်နက်ကြီးတွေနဲ့လည်းပြစ်နေတယ်အဲနောက်ပြီးတော့ဒီဟိုတိုက်ပွဲတွေကလည်းရှိရဲတချို့နေရာမှာနောက်ဒီစစ်ကောင်စီစစ်တပ်စခန်းတွေကလည်းသူတို့ရှိနေသေးဆိုတော့လေအဲ့လိုစိုးရိမ်မှုတွေကရှိပါတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေဒီကီနီပြည်နယ်မှာရှိနေတဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေပေါ့နော်ဥမာဒီ KNDF တို့နောက်ကာလာလာတာတို့နောက်KA ပေါ့နော်ဆိုတော့ဒီတက်တွေကသူတို့ကနေပြီးတော့ကျမတို့ဒီသူတို့ဒီနေတဲ့ဝင်ပြီးတော့သတင်းယူတဲ့သတင်းတောက်တွေပေါ့နော်ကျမတွေမဟုတ်ပါဘူးတခြားနိုင်ငံသားသတင်းတောက်တွေလည်းရှိပါတယ်ဆိုတော့သူတို့ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့သူတို့ကတာဝန်ယူပေးပါတယ်ရှင်
ဆိုတော့သတင်းတွေရယူနိုင်အောင်တော့အဲ့ဒီမှာရှိတဲ့အဖွဲ့အစည်းတွေကကူညီပေးတဲ့သဘောပေါ့လေ
ဟုတ်ပါတယ်ဟုတ်တယ်ဒါပေမဲ့အဲ့လိုမျိုးကီနီပြည်နယ်ကိုစပြီးတော့သတင်းယူရတော့မယ်ဆိုရင်တော့ကျမတို့ကသူတို့ရဲ့ဥမာကီနီပြည်ဒီဂျာကာလာအုပ်ချုပ်ရေးကောင်စီလိုမျိုး IEC ကိုကျမတို့တရားဝင်ကျမတို့အကြောင်းကြားရတယ်သူတို့ရဲ့ဟိုတက်မှတ်ထားတဲ့ပုံစံလျှောက်လွားလို့ပေါ့နော်အဲ့ဒါကိုကျမတို့ဖြည့်ရတယ်ကျမတို့ဘယ်သတင်းဌာနကဘယ်နေရက်လောက်ကျမတို့အိမ်မှာနေမယ်ကျမတို့သတင်းယူမယ်ဆိုတဲ့ဟာမျိုးနဲ့သူတို့အဲ့လိုမျိုးပေါ့နော်သူတို့ဒီပုံစံအောင်ကျမတို့ဖြည့်ရပါတယ
်စနပရကျမသတိထားမိတာကမင်းချင်းရောက်နေတဲ့ကာလမှာကိုပဲဒါလေချောင်းကနေပြီးတော့ဘုံကျဲတာနှစ်ကြိမ်ထက်မနည်းရှိမယ်လို့ထင်တယ်နောက်ပြီးတော့ဒီတိုက်တဲ့ခိုက်တဲ့ဟာတွေလည်းဆော့ဆော့လည်းမင်းချင်းပြောတယ်ကြားနေရတယ်ပေါ့နော်ဒါတွေကဆိုတော့အဲ့ဒီမြေပြင်မှာတွေ့ရတဲ့အခြေအနေရရောတကယ်တမ်းကျမတို့ဒီသတင်းမီဒီယာတွေမှာပေါ်ပြနေတာတွေကတကယ်တော့လုံလုံလောက်လောက်တကယ်အခြေအနေတွေကိုခြုံငုံမိပါရဲ့လားကိုကိုယ်တိုင်သွားလိုက်တဲ့အခါကျတော့မှပေါ့နော်မြင်ရတဲ့အခြေအနေရရောဘယ်လိုရှိလဲအဲ့ဒါလည်းနည်းနည်းပြောပြပါ
ဟုတ်ကဲ့ဒီအဝေးကနေပေါ့နော်အခုလမ်း မ်းပြီးတော့ကျမတို့သတင်းတောက်တွေ VOA မြန်မာပိုင်းရဲ့သတင်းတောက်တွေတမချားသတင်းတွေကအာဒီဟိုဘယ်လိုပြောမလဲသူတို့ဒီအဲ့လိုတိုက်ခိုက်မှုတွေပုံချဲမှုတွေကိုလောက်တာတော့ဖြစ်ပါတယ် cover ပေါ့နော်သူတို့ပြည့်ပြည့်စုံစုံတင်ပြနိုင်မှာဒါပေမဲ့ကိုယ်တိုင်ရောက်သွားတဲ့အခါထူးခြားချက်ကတော့ဥမာကျမကဒီဒီဖဲခုံမှာရှိတယ်ပေါ့နော်စစ်ပေးဆောင်ဒီဘန်ကောက်စစ်ပေးဆောင်ဒုက္ခသည်စခန်းကိုရောက်သွားတော့သူကညကပုံကျဲသွားတယ်နောက်တနေ့ကိုယ်တိုင်သွားကြည့်တဲ့အခါမှာဒီလိုဘုံဆံအခွန်ကြီးနောက်ပြီးတော့ဒီဘုံကြောင့်တိတ်ဆုံးသွားတယ်ပေါ့နော်တိတ်ဆုံးသွားတဲ့လူတွေဒဏ်ရာရတဲ့သူတွေကိုကိုယ်တိုင်တွေ့ရမြင်ရဟိုမေးမြန်းခွင့်ရတာပေါ့နော်မိသားစုတွေထိခိုက်ကြေကွဲရတာအပျက်စီးတွေမြင်ရတဲ့အဲ့ဒီမြင်ခွင့်ကတော့တကယ့်ကိုစိတ်မကောင်းစရာပေါ့နော်တော်တော်လေးဖြစ်ပါတယ်။နောက်ပြီးတော့လေဒါကိုယ်တိုင်မျက်မြင်သက်သေတွေ့ရတာပေါ့နော်။အခုလိုဟိုကျမတို့ကဟိုစစ်ကောင်စီကပုံကျဲသွားတယ်ဆိုတာမျိုးပြောနေရတဲ့အထက်ကိုယ်တိုင်သွားတဲ့အခါမှာဒီလိုအယက်သားတွေအထူးသဖြင့်စစ်ဘေးဒုက္ခတွေစခန်းလိုဟာမျိုးတောင်မှသူတို့ကမချန်ဘဲနဲ့ဒီလေချောင်းကနေပြီးတော့ပေါ့နော်ရရဆက်ဆက်အဲ့လိုပုံကျဲတိုက်ခိုက်တယ်ဆိုတာကိုယ်တိုင်တွေ့ရတဲ့အခါကျတော့လေတကယ်ကိုဟိုကျမတို့ကျမသတင်းတောက်တယောက်နေနဲ့လေတကယ်စိတ်နှလုံးကိုဘယ်လိုပြောရမလဲကြေကွဲရတဲ့ခံစားချက်မျိုးခံစားရပါတယ်ဟုတ
်နော်ဆိုတော့နောက်ခါမန်ကြီးကဘာဖြစ်တာကိုကအမျိုးသမီးသတင်းတောက်တယောက်လीနော်ဆိုတော့သတင်းတောက်တွေထဲမှာအမျိုးသမီးသတင်းတောက်တယောက်အနေနဲ့တကယ်ကိုဒီလိုမျိုးဟိုစစ်မြေပြင်လို့ပြောလို့ရတဲ့နေရာလို့ဖြစ်နေတာပေါ့နော်လက်နက်ကန်ပြီးပခါတွေပြင်းထန်ဖြစ်တဲ့နေရာထဲမှာကိုကလည်းရောက်သွားတယ်ဆိုတဲ့ခါကျတော့အဲ့လိုနေရာမျိုးမှာတခြားအမျိုးသမီးသတင်းတောက်တွေလည်းရှိကောင်းရှိနိုင်ပါတယ်ဆိုတော့အမျိုးသမီးသတင်းတောက်တွေတော့ကောဒီလိုသတင်းသွားရယူဖို့ကအခက်ခဲတွေဘယ်လောက်ရှိတယ်လို့ပြောလို့ရမယ်။မန်ချင်းကိုယ်တိုင်ရောကြုံခဲ့ရတဲ့အခက်ခဲရှိတယ်ဆိုလို့ရှင်ပြောပြပါအောင်ရှင
်။ဟုတ်ကဲ့ဟိုသတင်းသမားတွေအနေနဲ့တော့အဲ့လိုပဋိပက္ခဖြစ်တဲ့နေရာမှာသတင်းသွားယူရတာတော့အန္တရာယ်များပါတယ်တကယ်တမ်းတော့အန္တရာယ်တော်တော်ကြီးတယ်။အဲဆိုတဲ့ခါမှာတခါဒီဒေတာကန်တွေဘက်ကတုံ့ပြန်မှုကလည်းအရေးကြီးတယ်။ကိုယ်တွေသတင်းတောက်တွေပေါ်မှာယုံကြည်မှုရှိမရှိဆိုတာလည်းအရန်အရေးကြီးတယ်။အဲ့ဒီအဲ့လိုမျိုးပေါ့နော်ဟိုကျမကတော့ VOE သတင်းသမားတယောက်အနေနဲ့သွားတဲ့ခါကျတော့တကယ်ဟိုဒေတာကန်တွေက VOE ဆိုရင်သူကသိနေကြတယ်။ဥမာကျမဆိုလည်းအခုလူကိုယ်တိုင်မြင်ရတယ်အခုကြမှာပေါ့နော်။ဆိုတော့သူတို့ရဲ့ဒီကျမတို့သတင်းဌာနပေါ်ယုံကြည်ချက်နဲ့ဟိုကျမတို့ဒီပေါ့သတင်းတောက်ကျမတို့ကသူတို့သတင်းတွေကိုသူတို့ရဲ့အခြေအနေတွေကိုမှန်မှန်ကန်ကန်ပြောပြနိုင်နေဆိုတော့သူတို့ရဲ့ယုံကြည်မှုနဲ့ကြတော့တော်တော်လေးဟိုကျမအတွက်ကတော့ဟိုလုံခြုံမှုအနေထားတော့ရှိတယ်ပေါ့လေဒါပေမဲ့ဟိုတကယ်တမ်းကျတော့ဥမာသူတို့ဒီလိုဟိုကိုမသိတဲ့နေရာကိုကိုရောက်နေတဲ့အချိန်မှာကိုသတင်းယူရတာတော့ကို့အချိန်မရွေးဘယ်ကနေဘလို့ဟိုဟိုအန်ဒီရဲ့ဖြစ်လာနိုင်မလဲဆိုတော့ဟိုအမြဲစဉ်းစားနေရတာပေါ့နော်ဒါပေမဲ့လေတကယ်တမ်းကျတော့ KNP နယ်မှာကလက်ရှိဒီဟိုကျမရောက်ခဲ့တဲ့နေရာတွေကတကယ်ဟို KNP ကမှရှိတဲ့ဟိုလက်နက်ကင်တပေါင်းစုတွေဟိုထိန်ချုပ်ထားတဲ့နေရာတွေဆိုတော့ဟိုရေပုံရအဖြစ်တော့လုံးကြုံပါတယ်ဟိုပြောရမှာပေါ့နော်ဒါပေမဲ့ဒီလိုမျိုးပေါ့တခြားသတင်းသမားတွေဥမာလူသိမသိသေးတဲ့သတင်းသမားတွေသတင်းဌာနတွေအတွက်ကြတော့အခက်အခဲရှိနိုင်တယ်ဘာလို့ဆိုတော့လူတွေရဲ့ယုံကြည်မှုနဲ့တုံ့ပြန်မှုကလည်းလိုအပ်တဲ့ခါကြတော့လေ
ဒါပေါ့သတင်းသမားဟုတ်ရဲ့လားတခြားဘာသူဖြစ်နေမလဲဆိုတာမျိုးနဲ့တို့ကတော့နည်းနည်းလေးပိုပြီးခက်ခဲမယ်ထင်တယ်န
ော်အဲ့ဒါတော့ဟုတ်ပါတယ်သတင်းသမားတွေအတွက်တော့လေတော်တော်လေးအဲ့ဒါကတော့တော်တော်လေးရင်ဆိုင်ရတဲ့ခက်ခဲပေါ့နော်တို့တွေကျွန်မကတော့ VOE နည်းနည်းတို့သိနေတဲ့ခါကြတော့ကိုရောက်သွားတဲ့အချိန်မှာလိုလိုချင်းချင်းလိုလိုလားလားနဲ့တို့တုံ့ပြန်ပြောဆိုကြတယ်အဲတော့ပြောချင်တဲ့လူတွေရှိတယ်တခြားသတင်းသမားတွေအနေထားကြတော့ဥမာဟိုလူသိမသိဘူးဆိုရင်သူတို့အတွက်အခက်ခဲတွေကအများကြီးရှိပါတယ်
အများကြီးရှိနိုင်တာပေါ့နော်မင်းချင်းနိုင်အဲ့သွားတဲ့အချိန်မှာလည်းဒါတွေးဆုံမေးမြန်းတာတွေအများကြီးလုပ်ခဲ့တယ်ဒီအထဲမှာကရင်ဒီအမျိုးသမီးတွေလည်းတွေ့ပါတယ်ဆိုတော့အဲ့ဒီမှာဟောဒီအမျိုးသမီးတွေအနေနဲ့ဟောဒီလှုပ်ရှားမှုတွေမှာဘလောက်ထိပါဝင်နေကြတယ်လဲသူတို့ရောဘယ်လိုတွေ့ခဲ့ရလဲပြောပြပါအောင်ဟာလေ
အော်ကျမအဲ့ဒီမှာဒုတိယတွေ့ရတာပေါ့နော်ဒီသူတို့ကင်နီထဲမှာရှိရဲလက်နက်ကင်ဒီဒေါ်လာရေးအဖွဲ့တွေထဲမှာဆိုလို့ရှိရင်အမျိုးသမီးငယ်တော်တော်များများရှိရဲကျမတွေ့ဆုံမြင်မြန်ခဲ့တဲ့ဒီအမျိုးသမီးတအုပ်ဆိုလို့ရှိရင်သူကအသက်ငယ်ငယ်လေးနဲ့ဟိုစနိုက်ပါပေါ့နော်သူပြစ်နိုင်တယ်ဆိုတော့နောက်တစ်ယောက်ကကြတော့ဒီဥမာသူကအခုဆိုရင်ဟိုဟာလောက်ပဲရှိ ਉ မယ်10တန်းပေါ့နော်10တန်း12တန်းဒီအထက်တန်းကျောင်းသူပဲရှိသေးတယ်ဒါပေမဲ့သူဒီစစ်တနံကိုလာတက်ပြီးတော့သူဒီစေရေးမှာပါဝင်နေပါတော့เนาะဆိုတော့ جماعه တို့အင်တာဗျူးတဲ့အခါမှာတော့တို့တွေကဒီတို့အတွက်မလုံခြုံတော့ဘူးเนาะဒီအခုကင်းနီပြည်နယ်မှာရင်ဆိုင်နေရတဲ့အနေထားစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေရတဲ့အနေထားမှာတို့ကိုယ်တိုင်ကတို့အနာဂတ်အတွက် သူတို့ပါဝင်ပြီးတော့ပေါ့နော်အဓိကတော့သူတို့ကဒီ Federal ပြည်ထောင်စုပေါ်ပေါ့ရေးပေါ်မှာသူတို့မှာယုံကြည်ချက်အပြည့်အဝရှိတယ်ဆိုတာမျိုးလဲဟိုပြောပါတယ်ဆိုတော့ဒီလိုမျိုးမှာပေါ့နော်သူတို့ဒီလက်နက်ကင်လမ်းစဉ်ကိုသူတို့ရွေးချယ်တယ်ပေါ့လေဒါမျိုးလဲသူတို့ပြောပြကြတယ်ဒါမျိုးတွေသူတို့ကြော်လွှားရင်ဆိုင်ပြီးတော့အနာဂတ်သူတို့ပြည်နယ်အတွက်ပေါ့နော်သူတို့ဒါဆက်ပြီးတော့ရပ်တည်နေတဲ့အနေအထားဆိုရင်တော့ဟိုတော်တော်လေးဟိုအားရဖို့ကောင်းတယ်ဒီကင်းဒီမျိုးသမီးတွေဟာတော်တော်လေးဟိုဘယ်လိုပြောမလဲစိတ်သက်ခိုင်မာတယ်ပေါ့နော်ဒါမျိုးတော့ကျွန်တော်တွေ့ခဲ့ရပါတယ
်တကယ်ကိုကြမ်းကြမ်းခံပြီးတော့ဆက်ပြီးတော့နော် prepare ခါရီချာထဲမှာရှင်တန်နေရတဲ့ပွားတွေကလွဲကူမယ်လို့တော့မထင်ပါဘူးဒီလိုအခြေအနေတွေကိုလည်းမနိုင်ကျင်နိုင်လဲကိုယ်တိုင်တွေ့ပြီးတော့မှကိုယ်တိုင်သတင်းသွားယူခွင့်ရတယ်ဆိုတာလည်းဒါအင်တာနက်ဝင်မှာပဲဒါထူးထူးခြားခြားကိုလှုပ်ဆောင်နိုင်ခဲ့တာလို့လည်းထင်ပါတယ်ကျေးဇူးတင်ပါတယ်အခုလိုမျှဝေပေးတဲ့အတွက်ဟုတ်ကဲ့
Okay, ပဒီပကဒေတာတွေမှာကျွန်တော်တို့ရဲ့ VOA အမျိုးသမီးသတင်းထောက်မှင်ခြင်းနိုင်သွားသတင်းယူခဲ့တာမှာကိုယ်တိုင်ကြုံခဲ့ရတာတွေကိုမခင်ပြထေးပြောပြခဲ့တဲ့အမျိုးသမီးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့သုတဆုံလေအမေရိကန်တခွင်မှာဒီတစ်ပတ်မှာတော့အမေရိကန်မှာစိုက်ပျိုးရေးလုပ်ငန်းကြီးလုပ်နေတဲ့မြန်မာတယောက်အကြောင်းကိုပြောထားပါတယ်စိုက်ပျိုးရေးလုပ်ငန်းနဲ့မနှီးဆက်ခဲ့ပေမဲ့လည်းမြေဧကရာချီဝယ်ပြီးတဲ့နောက်မြန်မာတွေစိုက်နှစ်သက်စွာစားသုံးကြတဲ့ချင်းပေါင်းပင်ပါဝင်တခြားဟင်းလီဟီရဲ့မျိုးစုံကိုစတင်စိုက်ပျိုးနေပြီလို့ရှူစိုက်ပျိုးရေးချန်ပိုင်ရှင်စတီဗန်ဂျိုးကပြောပါတယ်ဒါအပြင်စိုက်ပျိုးရေးနဲ့ဆက်နွယ်ပြီးအပန်းဖြေလာရောက်နားနေနိုင်အောင်အပြင်ကွင်းပြင်မှာဂီတပွဲတွေနဲ့ဖျော်ဖြေအစီအစဉ်တွေလည်းဆက်အကောင့်ထဲပေါ်သွားမယ်လို့ပြောပါတယ်ကိုအောင်ဆက်သွယ်မြင်းမြန်းထားတဲ့အပိုင်းတက်ကိုပြောပြပေးပါဦးခင်ဗျာ
โอเคกูสตีฟินยูอะกูดีเท็กซัสฮิวสตันมาป้อเนาะกูสตีฟินยูก็แชมเอกตลอดๆแมๆวยพี่รอมีดีซาบินตีบินนี่ป้อเนาะอดิกไซปิ้วนี่เลยสุบิ้วตีอ่ะบาเลยสรอกกูดิโลไซปิ้วยีลุบพุอตวยบลูไซกูลียากเลยสรอกอะยังซะพี่รอเปียๆไปยัวล่ะ
โอเคมากวนดีเซเลชั่นซะพี่ตะเจซิจิปาร์เมงาบาเชียร์ตัวเนี้ยซาพี่เดแชมเปี้ยนก็รอကျွန်တော်ရဲ့ background ကတော့ကျွန်တော်က CPA ကျွန်တော် real estate မှာ specialize လုပ်ထားတဲ့ CPA တယောက်ဖြစ်တယ်။ဒါကြောင့်နောက်ပိုင်းကျွန်တော် real estate investment တွေလုပ်တဲ့အခါမှာကျွန်တော်အမြင်ကြီးရဝယ်ဖြစ်တယ် investment တစ်ခုအနေနဲ့။အဲဒီ investment ဝယ်တဲ့အခါမှာဒီ land ကို income producing property တစ်ခုဖြစ်ဖို့အတွက်ဘယ်လို land ကို hack လုပ်လဲလို့စဉ်းစားတဲ့အခါမှာခုနကစဉ်းစားတယ်။ဒါနဲ့၃မျိုးကျွန်တော်ပထမဆုံးအကောင့်ချက်ပေါ့။အဲ့ဒီတော့မြို့ပထမတစ်ခုက agriculture တတိယတစ်ခုက agri tourism တတိယတစ်ခုကတော့ agri entertainment agriculture နဲ့ပတ်သက်လို့ကတော့ generation ဆိုင်မယ်မွေးမြေလုပ်မယ် agri tourism နဲ့ကတော့သူတို့လူတွေလာပြီးလက်ပတ်လို့ရတယ်ကျွန်တော်တို့ farm ကိုနောက်ပြီးတော့ဒီ farm မှာသူတို့ glamping ပေါ့ glamping ဆိုတော့ glamorous camping ပေါ့သူတို့ camping လုပ်လို့ရတယ် farm sale လုပ်လို့ရတယ်နောက်ဆုံးကတော့ agree entertainment ဆိုတော့ကျွန်တော် ranch မှာ party လုပ်မယ် off road ရှိမယ် rodeo ရှိမယ်ပြီးတော့ barbecue festival ရှိမယ်နောက်ပြီး live stage show ရှိမယ် drive movie theater စသဖြင့်ဒီလုပ်ငန်းလေးတွေကျွန်တော်ဆက်လက်ပြီး account ပေါ်လာမယ်လို့စဉ်းစားရပါတယ
်ဟုတ်ကဲ့ဆိုတော့ဒီ site ပြောရေးအခုစလုပ်တယ်ဆိုတဲ့အခါကျတော့ဟိုဘလို့အသီးအနှံမျိုးတွေကိုစပြီးတော့ site ပါလဲ
โอเคကျွန်တော်ပြမစားတဲ့အခါကတော့ကျွန်တော်ရဲ့ယူရချက်ကတော့ cultural specialty crop เนาะကျွန်တော်တို့ဒီ tropical plants တွေကျွန်တော်တိုင်းပြည်မှာစားခဲ့တဲ့အသီးအနှံပင်တွေပေါ့နောက်ပြီးတော့သုံးမျိုးကျွန်တော်တို့ specialize လုပ်ဖို့စိတ်ကူးထားပါတယ်အဓိကတော့ Asian ပြီးတော့ African နောက် Central American ဆိုတော့ပြမစားလို့ဆင်းနေတဲ့ကျွန်တော်တို့တိုင်းမှာစားခဲ့တဲ့စသဖြင့် Suba Guida Pion Boo Chemao Pinsane, General V, Zeppelin, such people, so much, no? Suddenly, the music yare ha, who mimya sa sa mass production in it, salabi sangha topa me.
A two to people, no? Myanmari sa jare, the ati yue te gu sa bido sa ni re sure ka jara, who palau eka po ma sa ni ra wale, now the chan ye a che ya o palau lo shi wale.
Okay, chan ye ra chan ye tong kwa shi wale.ပထမဆုံးကျွန်တော်နှစ်ကွက်ကဧက50နဲ့ဧက40ရှိတယ်။နောက်တစ်ထပ်ပြီးတော့ပေါင်းတာဧက30ဆိုတော့စုစုပေါင်းရာကျော်ရှိပါတယ်။ ဒါပေမဲ့အခုကျန်စတာကတော့ကျွန်တော်တို့ဧက20လောက်နဲ့ကျွန်တော်ဆက်ပြီးတော့ production စလုပ်ပါမယ်
ဟိုမြန်မာတွေစားတယ်เนาะဟိုအခုလို့ပေါ့ဒီအတီးအရွက်တွေဟင်းနီးဟင်းရွက်တွေဟိုစိုက်တယ်ဆိုတဲ့အခါကျတော့ဟိုဘလို့ပုံစံမျိုးနဲ့ဖြန့်ချီမယ်ဆိုပြီးတော့စိတ်ကူးထားပါလေ
ဟုတ်ကဲ့ကျွန်တော်တို့တော့ဒီချန်ကအခြေဝင်းပေါ်မူတည်ပြီးတော့ကျွန်တော်ကစိုက်ပြုံးမယ်လို့ဆုံးဖြတ်တဲ့အခါကျတော့ scale တခုစဉ်းစားရအောင်ဆိုတော့ကျွန်တော်ကဒီအကြီးရှိတဲ့ကြာ commercial scale တခုကျွန်တော် set up လုပ်ဖို့စိတ်ကူးထားတယ်ဒါကြောင့်ကျွန်တော်တို့ကစပြီးမလွတ်ခင်မှာကျွန်တော်ဒီတော့ကမှာရှိတဲ့ wholesale distribution center နဲ့ကျွန်တော်တို့ပြီးတွေ့ကျွန်တော် plan ကိုချပြရအောင်ဆက်စားတဲ့ကျွန်တော်ခက်ခက်တာဘာမှမကွာလေကျွန်တော်တို့ဒီမှာ non profit organization နဲ့ရှိတယ်ဒီမှာ full help food pantry တို့ plan for water နောက် food pantry စသဖြင့်သူတို့ကိုစီးတယ်လေဒီကျွန်တော်တို့ဒီ channel မှာထွက်တဲ့အပြီးနောက်သူတို့ဆက်ကွာalls are through a cultural specialty crops at Chago Chago any drug will let you have to save you to look through the camera through the lane low la shi na de ja you know the specialty crop sell a side border you know say do chin chip
a ku lo lo se ma o di chan twa di hin ni hin ywet di ko blue poun san myo ne ko be pi ne di ko sa pi lo tin po ni ba bi le
okay ကျွန်တော်တို့ပထမဆုံးအနေနဲ့ကတော့ကျွန်တော်တို့ကမှစပြီးတော့ကြာအရေးကြီးတဲ့ factor တစ်ခုကတော့ community supported agriculture ကျောက်ကလည်းစီးရစေလို့ခေါ်တယ်ဆိုတော့ local တွေ support ကိုနိုင်ငံနဲ့တောင်းတင်ရပြီးတော့မှကျွန်တော်တို့ကနောက်ပိုင်း online ကနေဆက်သွားဖို့ကျွန်တော်ရည်ရထားတယ်ခုလောလောဆယ်ကတော့လူတွေ local community တွေလာပြီး channel မှာလာလည်နိုင်တယ် you pick လာလုပ်နိုင်တယ်online anywhere like that so we can run up by send you the card just like logistics man we so in so we united states the cool one so we can go say cool up so champion at the time we online and the sara ga fit the account damo air cargo ne fit the account little set at the fresh kuna le shipment go so we go sound mo see man ba
okay so the terrain ma le kuna ga pyo da di african ni sa de အတီးအရွက်တွေလဲဆိုင်တယ်ဆိုတဲ့အခါကျတော့ဆိုတော့ဈေးကွက်ကတော့ဘယ်လောက်ကြီးပါလဲ
ဟုတ်ကဲ့ African market ကတော့အများကြီးပါတော့ Nigeria စသဖြင့် community စားတဲ့ဟာသူတို့လည်းချက်မောင်ရွက်ကိုသူတို့လည်းချက်ကြတယ်ကျွန်တော်တို့ Burma community ရယ် Indian community ရယ် Nigerian community ရယ်ဒီဒီကရွက်ကိုစားတာတော့သူတွေဒီကျွန်တော်တို့ American တွေလည်းသူတို့ချက်မောင်ရဲ့အတီးကိုစားတယ်သူတို့ကသူတို့ IT လုပ်တယ်နောက်ပြီးသူတို့ရှိလို့ဆိုတော့ကျွန်တော်တို့ဒီ distribution center ကိုကျွန်တော်သွားဆက်တဲ့အခါမှာသူတို့ကျွန်တော် hibiscus လို့ပြောတဲ့အခါကျတော့သူတို့အရွက်ကိုသူတို့မမြင်သူတို့အတီးကိုမြင်တယ်ဒါကြောင့်ခုနလိုပေါ့အပင်တစ်ပင်လုံးမှာသူ့ရဲ့အရွက်ကနောက်ပိုင်းအပင်နောက်ဆုံး season ကုန်ခင်ကြလို့ရှိရင်သူတို့အတီးတွေပါထွက်တဲ့အတွက်ကြောင့်ဒီချင်းမောင်ပင်ကဘာဖြစ်ဖြစ်ပြောဒီကျွန်တော်လောက်ရတာကြိုက်တယ်လို့ခေါ်ပါတော့เนาะတပင်လုံးအတွက်ခုနလိုဘယ်လိုကောင်ရောင်းချနေရ
ဒီချက်အတွက်တီးနှံနေရနေပြီးတော့ဘလို့အကျိုးအမြတ်တွေရမယ်ဆိုပြီးတော့ဟိုလောလောဆယ်မှာခံမှန်းထားပါလေ
ဟုတ်ကဲ့ကျွန်တော်ကမြေကြီးပိုင်တဲ့အတွက်ကြောင့်ဒီခုနကကျွန်တော်က agriculture producing တခုအနေနဲ့ agriculture farming ကိုလုပ်တဲ့အခါမှာဒီပဲနည်းနည်းတော့ရင်းနေရပါတော့ဒါနဲ့ demand ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကလည်းဒီ agriculture ကိုစခဲ့ခြင်းဖြစ်တယ်။အခုကကျွန်တော်တို့ဒီ cultural specialty crop ကအကျိုးရချမောင်ရပေါ့နော်။မော်လကီယာ၊ပယုံညံ၊ဂွေတာပင်စိန်ဒါရီတတော်ကြီးကို demand လည်းရှိပါတယ်။ကျွန်တော်တို့ထွက်တဲ့ဟာလည်းသူတို့ဒီက distribution center တွေနဲ့ကျွန်တော်တို့ဗမာ community ကလည်းစိတ်ဝင်စားမှုရှိတဲ့အတွက်ကြောင့်ဒီ income producing drug ကိုအသင့်ပြန်လို့ကျွန်တော်မျှော်လင့်ပါတယ်။
အမေရိကန်မှာစိုက်ပျိုးရေးခြံကြီးလုပ်နေတဲ့မြန်မာအကြောင်းကိုအောင်ပြောပြခဲ့တဲ့သုဒ္ဓဆောင်တဲ့အမေရိကန်တခွေမှာနားဆင်ကြည့်ရှုခဲ့ရတာပါအခုလိုစိုက်ပျိုးရေးခြံကြီးတစ်ချံထူထောင်မှုဘာတွေလိုအပ်လဲအစိုးရကရောဘာတွေကူညီလဲဆိုတာကိုတော့ဒီဇင်ဘာ6ရက်နေ့မှာတင်ဆက်ပေးမယ်ဒီအစီအစဉ်မှာပဲဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာအခုတော့သိပ္ပံနဲ့နေပညာကဏ္ဍပါဒီတစ်ပတ်မှာတော့ ChatGPT အကြောင်းကိုပြောထားပါတယ်ဆက်နယ်လူသားဆက်သွယ်ပြောကြားလို့ရတဲ့ AI model တစ်ခုဖြစ်တဲ့ ChatGPT ဆိုတာပါလဲသ ူကိုဘလို့တိဆောက်ထားတယ်ဆိုတာကို NEC DEC NECTEC လို့အတူကောက်ခေါ်တဲ့ထိုင်းမြို့သား Electronic နဲ့ Computer နည်းပညာဌာနက AI သုတေသနပညာရှင်ဒေါက်တာရဲကျော်သူကိုမေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ပြောပြပေးပါအောင်ခင်ဗျာ
Artificial intelligence မှာပေါ့နော် AI မှာဆိုလို့ရှိရင်လူသိများပြီးတော့ပေါ့နော်ခေတ်စားနေတာ ChatGPT ပါဆိုတော့ ChatGPT အကြောင်းကိုသိကြင်လို့ပါအဲ့ဒါဘာလဲအရှင်းပြပေးပါဦးဆရာ
ChatGPT ဆိုတာဒီကတော့ကျွန်တော်တို့အနေနဲ့နားလေတာတော့ large language model ပါလွယ်ပြောရရင်တော့ chat တင်လုပ်ပေးနိုင်တဲ့ GPT model ပေါ့ generative pre-trained model ပေါ့နီးနော်ကြော် generate လုပ်တဲ့ model ပေါ့အဲ့တော့ကြိုပြီးတော့ကျွန်တော်တို့က model အကြီးကိုစောက်ထားမယ်အဲ့ဒီ model ကိုတုံးပြီးတော့ကျွန်တော်တို့ခိုင်းနေတဲ့အလုပ်တွေကိုခိုင်းမယ်ပေါ့မျိုးစုံလုပ်လို့ရအောင်เนาะဥပမာကျွန်တော်တို့သိနေတဲ့မျိုးကိုမေးတာမျိုး survey ရှေ့ကိုထည့်လိုက်ပြီးတော့နောက် sign တွေကိုထည့်လိုက်ပြီးတော့အဲ့ဒီဟာကိုကျွန်တော်တို့ကအချင်းချုပ်เนาะဖြေခိုင်းတာမျိုးဒါမှမဟုတ်အင်္ဂလိပ်စာနေပြီးမြန်မာစာကိုဘာသာပြန်ခိုင်းတာမျိုးအဲ့ဒီမျိုးအလုပ်တွေအများကြီးခိုင်းလို့ရတဲ့ language model အကြီးစားပါဗျာလွယ်ချင်းရလို့ရှိရင
်ဒီ language model အကြီးစားဆိုတာဘာလဲပေါ့เนาะအဲ့ဒီဥစ္စာလေးကိုနည်းနည်းရှင်းပြပေးပါဒီ language model ဆိုတာဘာလဲဆိုတာ
အဲ့တော့ language model ဆိုတာကလွယ်ဆုံးပြောရလို့ရှင်တော့ကျွန်တော် self scale language model ကစပြောရမှာပေါ့လေ self scale language model ဆိုတာကတော့ကျွန်တော်တို့လွန်ခဲ့တဲ့20 30လောက်ကလုံးလာခဲ့ကြတာဆိုတော့ self scale language model ဆိုတာဘာလဲဆိုရင်တကယ်တော့ true sense မဟုတ်ပါဘူးဒါကကျွန်တော်ခုနကပြောလိုပဲကျွန်တော်တို့မှာ corpus ဆိုတဲ့ data တွေအများကြီးရှိမယ်စာရောင်းတွေပေါ့နော်ရိုက်ထားတဲ့စာရောင်းတွေအကြောင်းလိုက်အများကြီးရှိမယ်အတန်းလည်းရှိပြီးရှိမယ်အဲ့ဒီစာရောင်းတွေရဲ့အတွဲတွေပေါ့နော်စလုံးဖြတ်ထားရဆိုတော့စလုံးအတွဲတွေပေါ့တကယ်လို့ကျွန်တော်တို့ဝနဖြတ်ထားမယ်ဆိုလို့ရှင်တော့ဝနအတွဲတွေပေါ့အဲ့ဒီအတွဲတွေကဘယ်နှခါပါတယ်လဲဆိုတော့ frequency နဲ့ကျွန်တော်တို့ကဖြစ်နိုင်ကြီးကိုတွက်ထားတာပေါ့နော်တင်ချာစကားနဲ့ပြောမယ်ဆိုတော့ကျွန်တော် log probability တွက်ထားတာပါအဲဒီလိုမျိုးအတွဲတွေပေါ့နော်အဲလို့တွက်ထားတာပါတွက်ထားတဲ့ဟာကတကယ်ကတော့ဒါ self scale language model ပါပဲမြန်မာနော်စလုံးချို့ထည့်ရလို့ရှင်နောက်လာမယ့်စလုံးကဘာလဲဆိုတော့ command နဲ့အလုပ်က language model ရဲ့အဓိကအလုပ်ပါပဲအဲ့တော့အရင်ဆုံးကျွန်တော်တို့ language model ဆိုတာဘာလဲဆိုတာကိုဒီမှာအလွယ်နားလည်အောင်ရှင်းရလို့ရှင်ကျွန်တော်တို့စာရိုက်လိုက်တယ်ဥပမာဟူးရှေးရှေးတုန်းကဆိုရိုက်လို့ရှင်နောက်ကလာမှာ binary ဆိုတာလာမယ်ဆိုတဲ့ဟာမျိုး command လာပေါ့အဲ့ဒီ command နဲ့အလုပ်ကတကယ်တော့ language model ကလုပ်တဲ့အလုပ်ပါအဲ့လိုမျိုး share ပေးလိုက်တဲ့ input ပေးလိုက်တဲ့စလုံးတွေကြည့်ပြီးတော့နောက်ကဖြစ်နိုင်တဲ့စလုံးကဘာလဲဆိုတာ command လာတကယ်တော့ language model ရဲ့အလုပ်ပါဗျအဲ့တော့အဲ့မှာမြန်မာစာအနေနဲ့သက်ဆိုင်တာကိုပြောရရင်တော့ကျွန်တော်တို့မြန်မာစာအင်္ဂလိပ်စာနဲ့မတူဘဲနဲ့ကျွန်တော်ဖြတ်ပြီးရေးတာမဟုတ်ဘူးလေကျွန်တော်တို့ကတည်တဲ့အတိုင်းရေးလို့ရှိရင်ကျွန်တော်တို့မှအဲ့လိုမျိုးဘယ်လိုဖြတ်ရမလဲစလုံးကိုဘယ်လိုဖြတ်ရမလဲဆိုတော့ဥပဒေသာသတ်သမှတ်မှရှိတာမဟုတ်ဘူးအဲ့တော့ဒီရက်တွေလုပ်တဲ့ခါမှာတော့စလုံးကိုသတ်မှတ်ပြီးတော့နော်တိကျ dictionary ပါးသုံးပြီးတော့ဖြတ်တာမျိုးလုပ်တယ်အဲ့ဒါဆိုရင်တော့နောက်ကနေဘာမှမသိပြီးဆိုပြီးလာမှာပေါ့အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့နောက်ထပ်အသုံးဝင်တဲ့နည်းတစ်ခုပေါ့ကျွန်တော် proposal လေးတင်လာပါတယ် slide ပဲလို့ခေါ်တယ်ဝနဖြတ်ပြီးတော့လုပ်တာမျိုးပေါ့အဲ့တော့ဝနဖြတ်တယ်ဆိုတော့ကျွန်တော်ဟိုးရှေးရှေးလုံးကဆိုလို့ရှိရင်ကျွန်တော်ဟိုးတစ်လုံးရှေးတစ်လုံးရှေးတစ်လုံးတုံးတုံးကဆိုပြီးအဲ့လိုပွားပြီးတော့နောက်ကလာတဲ့ဟာအဲ့ဒါဆိုရင်တော့ဘာဆိုပြီးလာမှာပေါ့နော်ဘာနဲ့တပီးရဲ့ဘာဆိုပြီးလာမှာအဲ့ဒါမျိုးကကျွန်တော်ဝနနဲ့ဖြတ်တာပေါ့အဲ့အိပ်ပိုင်းလို့တာပေါ့အဲ့တော့ language model အရွယ်ဆုံးရှင်းပြလို့ရှိရင်ကျွန်တော်ပြောသလိုပဲရှေ့ရထည့်လိုက်တဲ့စလုံးတွေကိုကြည့်ပြီးတော့နောက်ကဖြစ်နိုင်တဲ့နောက်ကဘာလာမလဲဆိုရယ်စလုံးကို command လာ language model လောက်ပါဗျာ
so language model မှာမှဒီစလုံးဖြတ်တာပေါ့နော်အဲ့တိဆောက်တဲ့နည်းလေးကိုရှင်းပြပေးပါဒီ ChatGPT တိဆောက်တဲ့နည်းလေးပေါ့နော်အဲ့ဒါလေးရှင်းပြပေး
ChatGPT ကတော့ကျွန်တော်တို့ရှေ့မှာလဲကျွန်တော်တို့အင်တာဗျူးမှာပြောခဲ့တဲ့neural network model တစ်ခုကိုသုံးထားပါတယ်အဲ့ဒါကနာမည်နဲ့အတိအကျပြောပါဆိုရင် transformer model လို့ခေါ်ပါတယ်ဗျအဲ့တော့အဲ့ဒီ model ကကြာ Google က2019လောက်မှာ proposal တင်တာပါအဲ့ဒီ model နောက်ပိုင်းမှာကျွန်တော်တို့ AI လောကမှာရောကျွန်တော်တို့ natural language processing လောကမှာအပြောင်းအလဲကြီးကျယ်ဖြစ်ပြီးတော့ခုနောက်ပိုင်းသွားနေတဲ့ဒီ generative model တွေဆိုတာကလည်းဒီ language model အကြီးစားတွေဆိုတာကလည်းဒီ transformer model ကိုခြေခံပြီးလုပ်တာပါဗျအဲ့တော့အဲ့ဒီမှာလည်းလေကျွန်တော်တို့အသေးစိတ်ပြောမယ်ဆိုလို့ရှိရင် level တွေလောက်ရတဲ့အခါမှာကျွန်တော်ခုနကပြောလို့ tokenization ဆိုတဲ့အပိုင်းပါပါတယ်အဲ့တော့ schematization လို့လည်းခေါ်ပါတယ်အဲ့တော့အဲ့ဒီစလုံးဖြတ်တာကတကယ်တော့ဟိုအလုပ်ကြီးပဲအဲ့တော့အဲ့ဒီစလုံးဖြတ်တဲ့အရေးတက်ပေါ်မူတည်ပြီးတော့တကယ်တမ်းသုံးတဲ့အခါမှာလည်းကျွန်တော်တို့ကဈေးပူပေးရတယ်ဈေးပူကြီးသွားတယ်ဆိုတာမျိုးဖြစ်တယ်ပေါ့နော်အဲ့တော့ model တစ်ခုနဲ့တစ်ခုကကိုက input ပေးလိုက်တဲ့မြန်မာစာစာကြောင်းကိုသူတို့ကဖြတ်တဲ့ပုံစံမတူဘူးပြမတူတော့စလုံးရဲ့အရေးအတွက်ကိုကောက်လုပ်တဲ့အခါမတူတဲ့အခါကျတော့အဲ့ဒီပေါ်မူတည်ပြီးတော့ processing လုပ်ရတာလည်းပူပြီးကြာတယ်အဲ့ဒါလည်းကျွန်တော်ပတ်စံယူလာပါအဲ့တော့အဲ့ဒါလည်းပတ်သက်ပြီးတော့ကျွန်တော် tick tokenizer ဆိုတဲ့ tool လေးရှိပါတယ်ဗျာဟိုကဖြစ်ကျွန်တော်တွေ့ပြပေးပါမယ် tick tokenizer လို့ခေါ်တဲ့ online မှာပေါ့နော်လူတိုင်းစမ်းကြည့်လို့ရတဲ့ tool လေးနဲ့ကျွန်တော်တွေ့လို့ပြပါမယ်အဲ့တော့ အခုဆိုရင်ကျွန်တော်စာရိုက်ထည့်ထားတာကဒီစာကြောင်း၄ကြောင်းပေါ့လေမာဒီတိုက်ထားတယ်အဲအဲ့ရဘူးတခုဒီဘက်မှာမြင်နေရတာကဒီအခုကျွန်တော်ရွေးထားတဲ့ GPT-4o ပေါ့လေနောက်ဆုံးပေါ် GPT model ပါပဲအဲ့ model ကသူ့အနေနဲ့စလုံးလေးဖြစ်ဘလိုမျိုးသူကမြင်နေဆိုတဲ့ဟာကိုကျွန်တော်ကအကြောင်းနဲ့ခွဲပြီးပြနေတာပါအဲ့တော့ဒီမှာဆိုလို့ရှိရင်ဥပမာကျုံဆိုတဲ့ဟာကိုသူကအောက်မှာမြင်ရတဲ့နံပါတ်ပေါ့နော်ဒီအပြောင်းနံပါတ်နှစ်ခုနံပါတ်နှစ်ခုနဲ့ကိုစားပြူပါတယ်အဲအဲ့လိုပဲအခုသိနေချင်တာကသူကမော်ဒယ်ပေါ်မူတည်ပြီးတော့ဖြတ်တဲ့အလုံးကြီးတကမတူပါဘူးအဲ့တော့အခုဆိုရင်ဒီမှာဆိုရင် ChatGPT 4ကိုအနေနဲ့ကသူကဒီမှာအရောင်လေးနဲ့ပြရတယ်သူနဲ့သက်ဆိုင်တဲ့နံပါတ်တွေကိုပြရတာဒါဗတာလို့နော်ဗတာနံပါတ်တွေပါပဲအဲ့တော့အဲ့မှာဆိုရင်သူက preset တစ်လုံးလို့သူကယူဆရတယ်ပေါ့နော်သူက preset တစ်လုံးလို့ပြီးသူဖြတ်ထားတယ်အဲ့တော့ model ပြောင်းလိုက်လို့ရှိရင်မတူဘူးပေါ့ဥပမာကျွန်တော်တို့ချားမော်ဒယ်တကူကျွန်တော်ပြောင်းလိုက်မယ်ပေါ့ဥပမာ Google ရဲ့နော် gamma 7 billion parameter ရှိတဲ့ model နဲ့ပြောင်းလိုက်မယ်ဆိုလို့ရှိရင်သူကပြောင်းသွားမှာပါဒါဒီမှာဆိုလို့ရှိရင်ညင်းရတဲ့အတိုင်းပဲဒီ Google ရဲ့ဒီ gamma 7 billion model ကကျတော့သူကစာကြောင်းအတူတူပဲ၄ကြောင်းပါပဲအဲ့၄ကြောင်းပဲသူကအလုံးကြီးအတွက်130လုံးဆိုပြီးတော့သူကကောင့်လုပ်ပါတယ်အဲ့တော့ဒီမှာနော်လူတွေကျွန်တော်တို့ဖြတ်တဲ့ပုံစံနဲ့မတူပါဘူးကျွန်တော်ပြောသလိုပေါ့နော်နောက်ကတော့ multi language ကိုစဉ်းစားပါတယ်ကြာသူတို့ကလေမြန်မာစာတစ်ခုတည်းမဟုတ်ဘဲနဲ့အင်္ဂလိပ်စာရောဂျပန်စာအကုန်လုံးရောပြီးစဉ်းစားရတဲ့ကြောင့်သူတို့ယူဆတဲ့ tokenizer ပုံမူတည်ပြီးတော့ဒီစလုံးကြီးတစ်ပတ်ကွဲသွားတာပါဗျာ
ကိုတုံးတဲ့ model ပေါ်မှာမူတည်ပြီးတော့စလုံးကြီးများတယ်များတဲ့လောက်ပတ်စံပေးရတာပေါ့နော်ဆိုတော့အခုဒီ
ဝယ်သုံးလို့ရှိရင်လို့ပေးရပါတယ်ဟုတ်ပါတယ
်ခုနက transformer model ပေါ့နော်အဲ့ model ဆိုတာဘာလဲရှင်းပြပေးပါဦ
း model ရအများကြီးရှိတာဟုတ်အားလုံးက transformer model ပဲဒါဆိုရင် GPT-2 model ဒါဆိုရင် nano GPT model ဒါဆိုရင် GPT-8 model အဲ့လိုသွားတာပေါ့နော် large language model တစ်မျိုးဖြစ်တဲ့ transformer model ပေါ့နော်သူရဲ့အလုပ်လုပ်ပုံကိုလေ့လာလို့လွယ်အောင်ဆိုပြီးတော့ကျွန်တော်တို့ဒီမှာ tool တွေတခုရှိပါတယ်အဲတော့ဒီ link ကနေပြီးတော့ access လုပ်ပြီးတော့လေ့လာလို့ရပါတယ်အဲ့တော့ဒီဟာကိုကျွန်တော်အခြေခံပြောမယ်ဆိုရင် nano GPT model ကဘယ်လိုလုပ်လဲ nano GPT ဆိုတာ transformer model ပါပဲ transformer model ထဲမှာမှတကယ် education နဲ့သုံးတဲ့ model အသေးလေးပေါ့ကျွန်တော်ဗမာကဗျာဆရာတွေကဆက်ထားတဲ့ကဗျာတွေကိုကျွန်တော်အများကြီးစုလိုက်ပြီးတော့ automatic GPT 2 model နဲ့ပြီးတော့ကဗျာဆက်ပေးနိုင်အောင်ဆိုပြီးလုပ်ထားတာရှိပါတယ်ဒါဆိုလို့ရှိရင်ဒါအဲ့ GPT 2 model ကနေထွက်လာတဲ့ကဗျာလေးပါကဗျာအပုတ်ပေါင်း1800ကျော်ပါတယ်ကြပြဆရာ393ယောက်ကဆက်ထားတဲ့ကြပြညော့ကျွန်တော်တို့ဆရာကြီးဥပင်မိုးလို့ပါလို့အကုန်လုံးပေါ့နော်အဲ့အရာတွေသုံးပြီးတော့ကျွန်တော်ဆောက်ပြီးတော့လုပ်ထားတာပါအဲ့ဒါ nano GPT model ပါ
ဒေါက်တာရဲကျော်သူပါ ChatGPT မှာလူသားတွေလိုမေးခွန်းတွေဘာကြောင့်မေးလို့ရတယ်ဆိုတာဆက်ပြီးပြောပြပေးပါမယ်နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ChatGPT အကြောင်းဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါအခုတော့ Fury American တန်ရဲ့တောက်ကြညာအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ
ထရမ့်အစိုးရလက်ထက်ကြလို့ရှိရင်ဒီနိုင်ငံတော်ရှေ့နေချုပ်အဖြစ်ခန့်မှုအတွက် Florida ပြည်နယ်ရှေ့နေချုပ်ဟောင်းပန်ဘွန်ဒီကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရွေးချယ်လိုက်ပါတယ်ပထမရွေးချယ်ထားတဲ့ Republican လွှတ်တော်အမတ်ဟောင်း Matt Gaetz ကတူဒီတာဝန်ကိုမယူတော့ဘူးလို့ကြားသားရင်းနေတော့က X လူမှုကွန်ရက်မှာကြေညာခဲ့ပြီးနိုင်ပိုင်းမှာပဲဒီ Pam Bondi ကိုရွေးချယ်ရထားတာဖြစ်တယ်ဆိုပြီးတော့ Tamara Lounge Trump ကကြေညာတာဖြစ်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေအပါအဝင်လူနည်းစုတွေအရေးကိုကုလသမဂ္ဂထွေထွေညီလာခံမှာရှင်းနှစ်2025ခုနှစ်ကြားရဲ့အစိမ့်မြင့်ဆွေးနွေးပွဲတစ်ခုလုပ်ဖို့အတွက်ကုလသမဂ္ဂတတိယကော်မတီကဆုံးဖြတ်ချက်ချလိုက်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့လူနည်းစုများရဲ့လူအခွင့်အရေးအခြေအနေဆိုတဲ့ခေါင်းစဉ်နဲ့ဒီ EU ဥရောပတမကနဲ့နိုင်ငံတကာ Islamic Committee OIC တို့ပူးတွဲတင်ပြတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာနိုဝင်ဘာ20ရက်နေ့တုန်းကဆုံးဖြတ်ချက်ချခဲ့တာပါဒီဆုံးဖြတ်ချက်အရ2025ခုနှစ်ထဲမှာစောနိုင်သမျှအစောဆုံးမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာအလုံးစုံကိုသုံးသပ်ဆွေးနွေးပြီးတော့အချိန်ကန့်သတ်ချက်ထားတဲ့ခိုင်မာတဲ့အစီအစဉ်အပြည့်အစုံအစိုးပြုတင်ပြရမှာဖြစ်ပါတယ်နိုဝင်ဘာ20ရက်နေ့တုန်းကဒီတတိယကော်မတီဆုံးဖြတ်ချက်မှာမြန်မာနိုင်ငံကိုလက်နက်တင်ပို့မှုနဲ့စစ်ကောင်စီကိုလေရင်စီရောင်းချမှုချက်ချင်းရပ်ဖို့ခိုင်ခိုင်မာမာမပါတဲ့အတွက်စိတ်မကောင်းဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကပြောကြားခဲ့တဲ့အကြောင်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်လောင်နိုင်ငံမှာတော့ဒီမက်သနောအစိုက်တင်နေတဲ့အရက်တောက်သုံးပြီလို့တေဆုံးသူ6ယောက်ရှိသွားခဲ့ပြီးတဲ့နောက်မှာလောင်နိုင်ငံကိုသွားလည်မဲ့အမေရိကန်နိုင်ငံသားတွေကိုဒီအမေရိကန်အစိုးရကကျန်းမာရေးသတိပေးချက်ထုတ်ပြန်လိုက်ပါတယ်ဗန်ဒီယန်မြို့မှာမက်သနောပါတဲ့အရက်တောက်ပြီလို့အစိုက်တင်မှုတွေဖြစ်နေပုံရတာကြောင့်အရက်တောက်ရဲ့သတိထားကြပါလို့ဒီဗီယန်ကျန်းမာရှိတဲ့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်အခုချိန်ထိတော့လောင်မှာအရက်အစိုက်တင်ပြီးတော့တေဆုံးသူစုစုပေါင်း6ယောက်ရှိသွားပြီဖြစ်ပါတယ်ရှင်
ကျေးဇူးပါမဆုမြတ်မွေအခုလိုသတင်းချင်းချုပ်ပြီးမှာတော့ဒီညသောကြညာအတွက် VOA American တိုင်းရဲ့စီစဉ်နေဒီမှာပဲပြီးဆုံးသွားပါပြီဒီည အစီအစဉ်ထုတ်လွှင့်မှုကကိုရရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Nelson Lubas နဲ့ Tian Wan တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမပါ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်တာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေကွာလို့လိုရာဆန္ဒပြုဝါရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလည်းအစ်စက်အနာနဲ့နေညဖြစ်ကြပါစေခင်ဗျာ
This program has